Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington မြို့တော် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ15ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ flight kilometer 32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ဒီမှာ engine နိုင်ပ
ါမင်္ဂလာမနက်ခင်းမှာတော်တော်ရှင်များရှင်ဒီကနေ့မနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်မနန်းလောက်ကတင်ပြပေးမှာပါ။အာဖဂန်နစ္စတန်က IS တွေကြောင့်အဖွဲ့ရထိတဲ့ငောက်ဆောင်သူဟာအမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားပါတယ်။သမရဒေါ်နဲ့ထရမ့်ရဲ့တာကြီးဖြစ်သူနဲ့မနစ်ကဇွန်လမှာတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ဖွာအမေရိကန်နိုင်ငံသားဆွဲဆောင်စီယုံသူကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုရတဲ့အထက်မှာနောက်ထပ်အပြောင်းလဲတစ်ခုထပ်ပေါ်လာပါတယ်။ထိုင်းနိုင်ငံမှာနိုင်ငံကြီးခေါ်လုံခွင့်တောင်းခံထားတဲ့လူနေစုဝေကာလူမျိုးအယောက်60ကျော်ကိုပြန်ပို့ပေးဖို့တရုတ်နိုင်ငံဘက်ကဖိအားပေးနေတာကြောင့်ထိုင်းနိုင်ငံဘက်ကအခက်တွေ့နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါရှင်။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးမှတော့ရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါက်ခင်မျိုးသက်နဲ့နောက်ဆုံးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့နိုဘယ်ငြိမ်းချမ်းဆုရှင်တရုတ်အစိုးရအတိုက်ခံလူလျှောက်ပိုဟာကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့အပေါ်မှာနိုဘယ်ငြိမ်းချမ်းဆုရှင်လည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုတီကတစုံတရာမှတ်ချက်ပေးပြောကြားခြင်းမရှိသေးတဲ့အပေါ်မှာမြမရေးအကဲခတ်တွေရဲ့အမြင်ကဘယ်လိုရှိပါသလဲ။
အော်လူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့စိတ်ထူကြဆရာမရှိဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကာလကတရုတ်ပြည်နဲ့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကကြောပြပါအောင်ရှင်။
အာဖဂန်နစ္စတန်က IS တွေကြောအဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်သူဟာအမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးခဲ့ပြီးဖြစ်ပါတယ်။တဟာဖြင့်ပြစ်မှတ်ထားတိုက်ခိုက်ခြင်းအတွင်းလွန်ခဲ့တဲ့၄လအတွင်းမှာဆိုရင်၂ချိန်မြောက်နဲ့၃နှစ်အတွင်း၃ချိန်မြောက်သေဆုံးနေဖြစ်ပါ။အာဖဂန်အရှေ့မြောက်ပိုင်းကူနာပြည်နယ်က IS ဖွဲ့ရဲ့ထားလာချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းအဘူဆိုင်ယက်သေဆုံးသွားတာလို့အမေရိကန်စစ်ဘေးတာဝန်ရှိသူတွေကတောက်ကြနေမှာပြောတာပါ။အဲ့ဒီတိုက်ခိုက်မှုအတွင်းတခြား IS အဖွဲ့ဝင်တွေလည်းသေဆုံးပါတယ်။ဒီတိုက်ခိုက်မှုဟာအာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒဆွဲအုပ်စုကိုနှိမ်နင်းနေတာလမ်းကြောင်းမှာမော်ရောက်နေတယ်ဆိုတာပြတဲ့လက္ခဏာတခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။အဲ့ဒီအဖွဲ့တွေထက်ကတပ်ဖွဲ့ဖွဲ့ရဲ့ကောင်ဆောင်တယောက်ယောက်ကိုတုတ်တင်နိုင်လိုက်တိုင်းမှာသူတို့ကိုရှင်တိုးနိုင်အောင်ဟန်တားလိုက်တာပဲဖြစ်ပါတယ်လို့ဝန်ကြီးမက်ဒစ်ကပင်နဂွန်ဌာနချုပ်မှာသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီစစ်ဆင်ရေးနဲ့ပတ်သက်ပြီးအသေးစိတ်တွေကိုတော့ပြောဖို့ဝန်ကြီးကညင်သွားပါတယ်။သူတို့တွေကိုအမြင့်ပြုတ်သွားတဲ့အထိဆက်လုပ်သွားမယ်။အာဖဂန်နစ္စတန်မှာ IS အဖွဲ့အတွက်ဘေးကင်းလုံခြုံမှုဆိုတာမရှိစေရဘူးလို့အာဖဂန်နစ္စတန်ကအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီး John Nicholson ကတိကျထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့တာကြီးဖြစ်သူနဲ့2016ခုနှစ်ဇွန်လကတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ပွားအမေရိကန်နိုင်ငံသားဆွဲဆောင်စီယုံသူတို့ကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုတာတွေထဲမှာနောက်ထပ်အပြောင်းလဲတစ်ခုထပ်ပေါ်လာပါတယ်။အဲ့ဒီလိုတွေ့ဆုံတာဟာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်အသာစီးရစီရေးအထောက်အကူဖြစ်စီဖို့အတွက်လို့ပြောနေကြတာပါ။တွေ့ဆုံပွဲမှာသူပါတယ်ဆိုတာကို Rene Ekmachin ကပေါ့ကြာနေမှာ EP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်။သူဟာရုရှားထောက်လောင်းရေးအဖွဲ့တွေနဲ့အဆက်ဆက်ရှိတယ်ဆိုပြီးဖော်ပြခံထားရသူဖြစ်ပြီးတော့သူကတော့အဲ့ဒါဟာနာမည်ဖြတ်တဲ့လို့ရတယ်ဆိုပြီးပယ်ချပါတယ်။သူဟာဆိုဗီယက်တံပြန်ထောက်လွှမ်းရေးလုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆိုဗီယက်စစ်ဖက်အဖွဲ့တစ်ဖွဲ့မှာတာဝန်ထမ်းခဲ့မှုပြီးမဲ့တရှိုးဖြစ်ဗေရိုငါမှစနစ်တကျတင်နန်းမတက်ခဲ့ဘူးလို့အက်မရှင်က EP သတင်းဌာနကိုပြောပါတယ်။မစ္စတာထရမ့်မြတ်သားကြီးဒေါ်နယ်ထရမ့်ဂျူနီယာရဲ့အပြည့်စုံမှုသတင်းကြောင့်မစ္စတာထရမ့်ရဲ့မဲဆက်စည်းဝေးရေးအဖွဲ့ဟာယူကော့ပွဲကာလအတွင်းရုရှားအစိုးရနဲ့ပူးပေါင်းလုပ်တာတွေရှိခဲ့သလားဆိုတဲ့မေးခွန်းတွေပို့ထွက်လာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်အစိုးရတရားရေးဌာနကရောကွန်ဂရက်လွှတ်တော်ကပါစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
။တရုတ်အစိုးရအတိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘောကွဲလွန်သွားတာဟာတရုတ်နိုင်ငံအတွက်ရောတစ်ကမ္ဘာလုံးအတွက်ပါအလွန်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အမေရိကန်လွှတ်တော်ရဲ့ပြပရေးရာဆက်ကွန်ပျူတာခရစ္စတိုဖာစမစ်ကတောက်ကြနေကြာနာပွဲမှာပြောပါတယ်။လူရှောင်ဘောကို2009ခုနှစ်မှာအကျဉ်းချခဲ့တာဟာတည်တံချမှတ်လိုက်တယ်လို့ဖြစ်ပြီးသူ့ကွယ်လွန်မှုမှာတရုတ်နိုင်ငံရဲ့အခမ်းအနားကိုမမေ့သင့်ဘူးလို့စမစ်ကပြောပါတယ်။အတိတ်ကကျူးလွန်ခဲ့တဲ့ရာဇဝမှုတွေကြောင့်ဗန်နိုင်ငံကဘုမအကဲမဖြတ်သင့်ပေမဲ့လူရှောင်ဘောနှုတ်ဆက်ထားစေပြီးတည်ဆုံးစေခဲ့တဲ့ဒီပြင်မှုကတော့ကွန်မြူနစ်တရုတ်အစိုးရအတွက်ဖျောက်ဖျက်လို့မရဘဲအမဲစွန့်ထင်နေတဲ့အမဲဆက်အဖြစ်ရှိနေတယ်မှာလေလို့စမစ်ကပြောပါတယ်။ဒီမိုကရေစီကိုအားပေးထောက်ဝံခဲ့တဲ့လူရှောင်ဘောရဲ့အာထုံမှုကအလဟတမဖြစ်ပါဘူးလို့လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Advice ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။တရုတ်အစိုးရရဲ့ဆက်တနစ်ကြာမတရားဖန်ဆီးချုံနှောင်ခံရတဲ့ကာလအတွင်းလူရှောင်ဘောစွန့်လွတ်ပေးအပ်ခဲ့တာတွေအသက်တည်ဆုံးခဲ့ရတာတွေဟာတရုတ်နိုင်ငံတွင်းကလူခွင့်ရဲ့အခြေအနေကိုထင်ရသွားစေတယ်လို့ Rice ကပြောပါတယ်
။အမေရိကန်ပြည်ထောင်စုကိုဝင်ပြူတဲ့လူတွေကိုကန့်သက်ထားတဲ့သမ္မတရဲ့အမိန့်ကိုလွှမ်းမိုးပြီးဖက်ဒရယ်တရားသူကြီးတူကဆုံးဖြတ်လိုက်တဲ့အမိန့်တရားကိုဆန်းစစ်လေ့လာနေတယ်လို့ မေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေမှာပြောပါတယ်ခရီးသွားလာခွင့်ကန့်သက်ချက်လို့တည်ကြတဲ့သမရရဲ့အမိန့်တစ်စီတစ်ပိုင်းအာဏာတရားဖို့တရားလှုပ်တော်ချုပ်ကဇွန်လ9ရက်မှာဆုံးဖြတ်ထားတာပါ။ဒါပေမဲ့လည်းအမေရိကန်မှာစစ်မှန်တဲ့ဆက်ဆံရေးရှိတဲ့မိသားစုဓမ္မမို့အဖွဲ့အစည်းရှိတယ်လို့တက်တည်ပြနိုင်သူတွေတော့အဲ့ဒီကန့်သက်ချက်ထဲမှာအကျိုးမဝင်တဲ့ကြောင်းတရားလှုပ်တော်ချုပ်ကဆုံးဖြတ်ပေးထားပါတယ်။အဲ့ဒီဆက်ဆံရေးဆိုတာမှာမိဘနဲ့မောင်နှမသားချင်းတွေအကျိုးဝင်တယ်လို့ဖက်ဒရယ်အစိုးရကအဓိပ္ပာယ်ဖွင့်ထားပြီးအဖိုးအဖွားဦးလေးအတော်နဲ့တခြားဆွေမျိုးသားချင်းတွေမပါပါဘူး။အစိုးရရဲ့ကျင်းသောစွာအဓိပ္ပာယ်ဖွင့်ဆိုချက်ဟာတရားလူတော်ကျိုးကယူတိုက်ပြောဆိုတုံ့လုံထားတာနဲ့မကန့်ညီဘူးလို့အစိုးရကကင်ဆယ်အသုံးပြုနေတဲ့လူဝင်မှုဆိုင်ရာသတ်မှတ်ချက်တွေနဲ့လည်းမကန့်ညီဘူးလို့ဟာဝိုင်ပြည်နယ်ဟိုနူလူလူမြို့တော်ကဖက်ဒရယ်တရားသူကြီးဒေးရစ်ဝတ်ဆန်ကကြာတာပြီးနေ့ဆုံးဖြတ်ချက်ထဲမှာပြောထားပါတယ်။အဖိုးအဖွားတွေဆိုတာအနည်းဆက်ဆိုမိသားစုဝင်တွေရဲ့အနှစ်သာရဆိုတာအသေးချပါပဲ။အစိုးရရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကသူတို့ကိုထည့်မထားပါဘူး။ဒါမှဖြစ်သင့်ပါဘူးလို့တရားသူကြီးကပြောပါတယ်ခင်ဗျာ
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြောရင်နှမပိုင်းကနေစနေနေ့မနက်ခင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာနိုင်ငံရေးခေါ်လွန်ခွင့်တောင်းခံထားတဲ့လူနည်းစုဝီဂါလူမျိုးအယောက်60ကျော်တို့ကိုပြန်ပို့ပေးဖို့တရုတ်နိုင်ငံဘက်ကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထိုင်းနိုင်ငံဘက်အခက်ခဲတွေ့နေပါတယ်။2014ခုနှစ်မှာတူရကီနိုင်ငံကိုခရီးသွားခွင့်တောင်းခံထားတဲ့ဝီဂါလူမျိုး350ကျော်တို့ကိုအာဏာပိုင်တွေကထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ရှိခဲ့ပြီးအခုလက်ရှိထိန်းသိမ်းထားတဲ့ဝီဂါလူမျိုးအမျိုးသားအမျိုးသမီး62ဦးတို့ကနှောင်ဆုံးကြံတဲ့အုပ်စုဖြစ်ပါတယ်။တရုတ်နိုင်ငံအနောက်ပိုင်းရှင်ချင်းဒေသမှာအခြေဆိုင်နေထိုင်ကြတဲ့ target စကားပြောမွတ်စလင်ဝီဂါလူမျိုးတွေအတွက်ထိုင်းနိုင်ငံကအဓိကပန်းနိုင်ဖြစ်ပါတယ်။တရုတ်ဘဟုအစိုးရကမွတ်စလင်အတိုင်းဝိုင်းအပေါ်နေနေမှုတွေလုပ်ပြီးတဲ့နောက်ပိုင်းရှင်ချင်းဒေသမှာလက်တလုံးနှစ်တွင်းမတည်မငြိမ်ဖြစ်လာတယ်လို့လူအခွင့်ရေးအုပ်စုတွေကပြောပါတယ်။လူနည်းစုတွေအပေါ်တရုတ်အစိုးရကခွဲခြားဆက်ဆံနေဆိုပြီးအခွင့်အရေးအုပ်စုတွေကပြောပါတယ်။ဘာသာရေးဆိုင်ရာစိုးစိုးဝါးဝါးဖိနှိပ်မှုနဲ့ရှင်ချင်းမှုဆိုင်ရာနှိမ်နင်းမှုတွေတိုးလာတယ်လို့လည်းဆွဆွဲပြောဆိုကြပါတယ်။တရုတ်အစိုးရဖက်ကတော့ဝီဂါလူမျိုးစုအတိုင်းဝိုင်းဟာ IS အစိုးရတမားတွေလိုခွဲထွက်ရေးအကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်မှုရှိတယ်ဆိုပြီးဆွဆွဲနေတာပါ။ရာနဲ့ချီတဲ့ဝီဂါလူမျိုးတွေဟာသူတို့ကိုအများအပြားလက်ခံထားပြီးဖြစ်တဲ့တူရကီနိုင်ငံကိုအရှိတောင်အာရှကိုဖျက်ပြီးတော့ပုံရှိုးကွယ်ရှိုးနဲ့တွားရောက်ခလုံးနေကြတာပါ။2015ခုနှစ်မှာတော့ထိုင်းရောက်ဝီဂါလူမျိုးတွေကိုပြန်ပို့ဖို့တရုတ်နိုင်ငံကပို့ဖိအားပေးလာတယ်လို့တချိန်ထဲမှာပဲတူရကီတန်တမန်ကလည်းသူတို့ကိုတူရကီနိုင်ငံစီလွှဲပြောင်းပေးဖို့အပြင်းအထန်တိုက်တွန်းခဲ့တာဖြစ်ပါတယ်။
တူရကီနိုင်ငံမှာမဟုတ်မြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနှစ်ပတ်လည်နေ့မတိုင်ခင်တည်းမှာပဲရဲတပ်ဖွဲ့ဝင်တွေအစိုးရတာဝန်ရှိသူတွေနဲ့ပညာရှင်တွေစသဖြင့်လူပေါင်း 9,000 ကျော်ကိုအစိုးရကထုတ်ပြလိုက်ပါတယ်။ထုတ်ပြလိုက်သူတွေထဲမှာအဆင့်မြင့်ရာရှိကြီးတွေအပါအဝင်ရဲတပ်ဖွဲ့ဝင် 2,300 ကျော်နဲ့တက္ကသိုလ်တွေကပညာရှင် 3,000 ကျော်ပါဝင်တော့ကိုအစိုးရပြန်တမ်းမှာထုတ်ပြန်ထားတဲ့အမိန့်မှာတွေ့ရပါတယ်။ဒါပြင်အငြိမ့်စားရာရှိတွေနဲ့တပ်ဖွဲ့ဝင် 340 ကျော်ကိုလည်းသူတို့ယာလူတွေကနေဖျက်ရှားလိုက်ပါတယ်။သမရရီချစ်တာယီအာရိုဝန်စီကနေပြီးခဲ့တဲ့နှစ်ကအာနာသိမ်းယူမှုကြိုးစားမှုဖြစ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ထားတဲ့နိုင်ငံတော်ရေးဘော်အခြေအနေကြေညာချက်အရအခုအမိန့်ကိုထုတ်ပြန်တာပါ။အဲ့ဒီအာနာသိမ်းကြိုးပမ်းမှုအတွင်းလူပေါင်း240ကျော်တည်ဆုံခဲ့ရပါတယ်။နိုင်ငံကနေကိုယ့်ဘာသာထွက်သွားပြီးအမေရိကန်မှာနေထိုင်နေတာ20နီးပါးကြာပြီဖြစ်တဲ့ဘာသာရေးခေါင်းဆောင်ဖတ်တူလန်ဂူလန်ကအဲ့ဒီအာနာသိမ်းမှုကိုနောက်ွယ်ကကြိုးကင်တာလို့အစိုးရကဆွဆဲထားပါတယ်။ဒါပေမဲ့လည်းဂူလန်ကတော့သူနဲ့လုံးဝပတ်သက်မှုမရှိဘူးလို့ညင်းထားပါတယ်။အာနာသိမ်းကြိုးပမ်းမှုဖြစ်ပြီးကြတဲ့ကဆိုရင်အကြံစီမှာပူးပေါင်းပါဝင်တယ်ဆိုတဲ့စွဲချက်နဲ့သမရအာဒူဝါထုတ်ပြလိုက်တဲ့အစိုးရဝန်ထမ်းတသိန်းထက်မနည်းရှိပါပြီ။ဒါအပြင်နောက်ထပ်လူပေါင်း9000ကိုလည်းဖမ်းဆီးထားပါတယ်
။ပရတိန်နိုင်ငံလန်ဒန်မြို့အရှေ့ပိုင်းမှာ SNS ပိုက်တိုက်ခတ်မှုကြောင့်လူအတော်များများမျက်နှာတွေမှာဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်သူ10ကျော်တက်တဲ့ဦးကိုဖမ်းဆီးလိုက်တယ်လို့ရဲတွေကတောက်ကြားနေမှာပြောပါတယ်။ဒဏ်ရာရသွားသူတယောက်ကတော့ဘဝတစ်ခုလုံးပြစ်လောက်အောင်စိုးစိုးဝါးထိခိုက်ရခဲ့ရတယ်လို့ဆိုပါတယ်။အာနာပိုင်တွေရဲ့အစိုးရဆိုင်ကယ်အသေးလေးပေါ်ကလူ2ယောက်ကအသက်30နှစ်အရွယ်လူတယောက်ကို SNS ပိုက်တိုက်ခိုက်ပြီးတော့သူ့ရဲ့ဆိုင်ကယ်ကိုခိုးယူသွားတယ်လို့ဆိုပါတယ်။ဒီနောက်မှာတော့လန်ဒန်မြို့အရှေ့ပိုင်းမှာပဲဆက်ပြီးတော့တနားခွဲကြအောင် SNS ပက်တိုက်ခိုက်မှုတွေကိုကြာတာပြင်းနဲ့ညမှာလုပ်ခဲ့ကြတယ်လို့ရဲတွေကပြောပါတယ်။အသက်15နှစ်နဲ့16နှစ်အရွယ်ဆက်ကျော်တန်းတို့ကိုဓမြမှုခန္ဓာကိုယ်ကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတန်တရားနဲ့ဖမ်းဆီးလိုက်တယ်လို့ရဲတွေကပြောပါတယ်။ဒီဖြစ်ရပေါ်ဆုံးစမ်းစစ်ဆေးမှုတွေလည်းဆက်လုပ်နေဆဲဖြစ်ပါတယ်။
ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုအကြားနှိမ့်နှိုင်းဆောင်ရွက်မှုအားနေတာဟာနိုင်ငံစိုးတွေအပေါ်တန်ခတ်အရေးယူတဲ့ကိစ္စကိုထိခိုက်စေနိုင်တယ်လို့ပြည်တွင်းခြေဆိုင်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Royal United Services Institute ရဲ့မကြာသေးခင်ကထုတ်တဲ့အစင်ကစားအသစ်တစ်ခုမှာဖော်ပြထားပါတယ်။တန်ခတ်အရေးယူမှုတွေကိုအကောင့်ထဲပေါ်လာမှာပုဂ္ဂလိကကဏ္ဍအတွက်လမ်းညွှန်ချက်တွေကိုပိုကောင်းအောင်လုပ်ဖို့လေအစင်ကစားပြုစုသူတွေကနှိုးဆော်ထားပါတယ်။ဒီလအစောပိုင်းမှာမြောက်ကိုရီးယားကတိုက်ချင်းပြစ်ပဲ့ထိန်တုံးကြီးတစ်စင်းကိုစမ်းသပ်ပစ်လွတ်ခဲ့တဲ့အတွက် Bobby Bintan de Tanka Yiju Muri Chamapu, American got Don Abini Jimabe, a cook seeing as a tolerable. No Guria Guyo, no Guria Siboyugu, Jack and Bini de Lusure, the Yupai and Yazu Pite, Biba Gomi Ruguba, Tanka Yiju Mu Atitri Chamapu, American got Lulavare. Eri Gomi Rinine, Bago Yiche Menesura, Shinshinin Yojimare. Generalne Siboy Low in Low, no Guriane Siboy Low in Low. Napasalone Lulu Miyabu Surago Pyojin Avalu, Democrat Teludo Ma Christian Holanga, Buruni Ma Renaudu, Pyoge Bakmya.
Nelone, Gutta Denuga, sending in a kindred since in good in Sakarawashi, a Kuro, the Rin Larigu, Sapiro, Yapyamaba. Didn't the manga yet a mutani, Bastilde, a cat and ago, two edero, pie. American Tamara Donald Trump ha tin a key go tau cha ni ga song ta lai ba bi tin tin nai nge twet Tamara Trump go chu su a khan ya da ha a thu lakkhana saung ma le da ne patat pi lo VOA ye u yo pa san ya tadin daw Luis Ramirez pepo tha de tadin go nan law ga sat pi lo tin pya ma ba shin
di a khan na ga ro American Tamara ne kai ni so chin pa de ji che de a khan na de khu ba Parimio ga shong zeli zeli lama ji de shao, si ye piya bwe ma binti sitaru ne du, American tapari lan shao chita ke baare. Patama ga ba sigo, American no wiyang kere niti ya bie ni tein me akana lu miyuma. Uru ya di piyang le mu ne gong doye kisa ya du ipo, madu gwe vya muri go bai pebi. Tamra Trump wo tkanda na chusu bo ga ye jire lu binti tamra tiga yu sa bong ya baare. Tamra Macron ga akana na ma akulu piyo baare.
Des amis.
American Brana de Magrodu, Janobima, Digni Jangiraha, Kala Jashi, Tanare, Kimi Jinimu, Jayo Pipare, the Marana de Magroguyo, Dunga Nebontia, Dunga, Elu, Yiche, Sumpia Keretre, American Dinon Zuguba, Jesu de Mare, Tonoru Layoke, Dim, Missouri, Yungi Aku, Laude, Mami Dugu, Tonoru Dugabare, Ditema, American Dinon Zuga, Tau Apawama, Taja, Peya Gama, Tonorugu, Quequa, Tao, Lonema, Mahobabu.
Nanga Jaga Kaimere, the Maiwen, but that Sanamuga, Lilu Shulomia on Thick Kaimere, Sura, Diki Sima Diga Piolore, Jang Yachipare, Diki Sindre, Nanga Matu Guebia Murigo Jola Naye, American Go Pinte Pega, Siona Homulin Taraba, Chidea Lanja the Shao, a Jampemu Gagwe, Dasi Yeriga Sanja Tabare, Tongoya, Kunasa Kuni Dongalu, American Pidonsugo, Pinte Nangalu and Nizia Pides, Rechago, Lu the Choga the Bodu Ninjavare.
ပြင်သစ်နိုင်ငံသူတူဦးကအခုလိုပြောပါတယ်။အေးအော်40တူစီတို့ကိုဒီခုကိုရလေးစင်နှစ်လုံးကာလာရီတုန်းကလည်ဒီလိုပါပဲ။ကျမတို့ရဲ့စပွဲတွေကနေရုံထွက်နိုင်ဖို့အမေရိကန်တွေကအများကြီးကူညီခဲ့တာဆိုတာထင်ရှားပါတယ်။ပြင်သစ်နိုင်ငံသူနောက်တူဦးကလည်းအခုလိုပြောပါတယ်။
နောက်ထပ်ပြင်သစ်နိုင်ငံသားတူကလည်းအခုလိုဆိုပါတယ်။နော်မန်လေ။ကျွန်တော်တို့ယူချက်ကြတာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်ရဲ့ယူချက်မှုခင်ဗျားတို့ရဲ့ယူချက်မှုကိုကျွန်တော်တို့လေးစားပါတယ်။ကျွန်တော်တို့နည်းနည်းတော့စိုးရိမ်နေပါတယ်။ကျွန်တော်တို့ရဲ့သမ္မတအနေနဲ့သူနဲ့စကားခတ်မှာမှာပြောနိုင်ပြီးတော့အနည်းနဲ့များဆိုသလိုသူ့ကိုနားချရင်ရနိုင်လိမ့်မယ်လို့ထင်ပါတယ်။ထရမ့်နဲ့မက်ခရွ
ကျုပ်ကဆိုင်ရည်ဒီမှာသူတို့ကြားအပြိုင်ဆိုင်လေးတွေရှိနေတာကိုတွေ့ခဲ့ရပါတယ်။သူတို့နှစ်ယောက်လက်ဆွဲနှုတ်ဆက်ပုံသူတို့ပြောကြဆိုကြပုံလေးတွေကိုမြင်ရကြားရပါတယ်။ဆိုတော့သူတို့ဟာအနီးကပ်ဆုံးနိုင်ငံခေါင်းဆောင်တွေမဟုတ်ဘူးဆိုတာသိတာပါတယ
်။အလဲအပတ်ခီးစဉ်အဆုံးမှာတော့အချိန်ကြာကြာတင်းတင်းကြာကြာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ဒီတစ်ချိန်မှာတော့ထိတ်တိုက်ဖြစ်တယ်လို့မဟုတ်ပဲသယင်းတနည်းပုံမျိုးပါပဲ။ပြည်သက်အမျိုးသားတွေမှာသမ္မတထရမ့်ဧည့်သည်အဖြစ်တယောက်လာတာဟာအလွန်ထူးခြားတဲ့သဘောဆောင်သလိုလက်တွေ့စဉ်းစားတဲ့လက္ခဏာလည်းဆောင်ပါတယ်။ထရမ့်နဲ့မက်ခရွန်တို့ကြားနိုင်ငံရေးအရာတူညီတာမရှိသလောက်ဖြစ်ပေမဲ့ပြည်သက်နိုင်ငံအတွက်ကတော့အမေရိကန်ဟာအရေးပါနေစေဆိုတာကိုပြသခွင့်ရတဲ့အခွင့်အရေးလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါ။အခုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်ရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိနေတဲ့ဝိုင်းတော်သူဒေါက်ခင်မျိုးသက်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲ့ဒီမှာဆိုရင်ဒီနိုင်ငံသားသတင်းဌာနတွေကသတင်းတောက်တွေအနေနဲ့မောင်းတော်ဒေတာကိုတွားရောက်သတင်းယူရမှာဘာသာစကားအခက်အခဲဒေတာကန်ရွာသားတွေတက်ကစိုးရိမ်မှုနဲ့ယုံကြည်မှုတွေမရှိတာတွေကြောင့်သတင်းအချက်လက်တွေကိုတိတိကျကျရယူဖို့အခက်အခဲတွေရှိနေပါတယ်။ဒီတစ်ခေါက်မှာအာဏာပိုင်တွေဘက်ကသတင်းသမားတွေကိုတော့လွတ်လွတ်လပ်လပ်သတင်းယူခွင့်ပြုထားတဲ့အပြင်လုံခြုံရေးအရာလဲတာဝန်ယူပြီးတော့လိုက်ပါဆောင်ရွက်ပေးနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ကျွန်မဒေါက်ခင်မျိုးသက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
ရောဂါနဲ့တော့လွတ်လွတ်လပ်လပ်မေးခွန်းရတယ်မေးခွန်းရတော့ဘာမှတော့သူတို့တားထားတာမရှိဘူးဟိုတော့တွားတယ်ဆိုတဲ့နေရာလဲလိုက်ပုတ်ပေးတယ်ပြီးတော့လဲသူတို့စကားပြန်လေးပါတွေခေါ်ထားပေးတယ်ကိုကူမေးဖို့ကြတော့လဲအဆင်မပြေဘူးပါဆိုတော့ဒီမွတ်စလင်တွေကသူတို့ပြောတဲ့စကားကိုလည်းနားမလဲသူတို့စကားကိုဘင်္ဂါလီစကားကိုနားလဲတဲ့လူကမှဘာသာပြန်ပြီးမှရတယ်ဆိုတော့ဟိုမေးရမြန်လာတော့အဖြစ်ချင်းနေနေရှိတာပေါ့နော်တခါလေကြံတချို့လေဆိုပြောတာကိုနားလည်ပုံရတယ်ဒါပေမဲ့မေးရင်ဘာမှမဖြစ်ဘူးတိတာမေးလိုက်တယ်ဘာမှမဖြစ်တော့ဘယ်နဲ့ပါဇက်ပိတ်ထားတယ်အဲ့လိုမျိုးနောက်တယောက်ဆိုလို့ရှင်ဒီမေးနေတော့မှ तू ကစကြတန်နဲ့ပြောပြီးတော့အဲဒီပမာလို့တခေါင်းမှပြောဒါပေမဲ့နောက် तू ပြောတင်တဲ့ဟာကျတော့ तू ပမာလို့ပဲပြောရဲအဲ့ဒါမျိုးပေါ့နော်အဲ့ဒါတော့တွေ့ခဲ့ရတယ
်ပထမတစ်ခေါက်တုန်းကဒီတရင်တော့တွေအဲ့ဒီကိုရောက်တုန်းကပေါ့နော်မေးခွန်းနေကိုဖြေဆူခဲ့တဲ့ရွာသားကအသက်ခံရတာဆိုတော့အဲ့လိုဖြစ်ရတည်ရှိတော့အခုရောသူတို့ကဒီသတင်းတောက်တွေမိတာတွေကိုဖြေရဲသလားရှင
်အဲ့မှာတအိမ်ရဆိုလို့ရှင်သူယောက်ျားကိုအသက်ခံရတာဘာများရှိတော့နောက်သူ့မိန်းမကိုခေါ်တယ်ခေါ်တော့သူလည်းအသက်ခံမှာဆိုမပြောရှောင်းနေတယ်ခေါ်လို့မရမေးလို့မရတော့ဒါမျိုးလည်းရှိတယ်နောက်အထုရမှုရလည်းသူတို့လည်းပြောရင်ကြောက်တယ်ပေါ့နော်ကြောက်တယ်ဆိုတော့ဒါနဲ့ဟိုအခုလောလောဆယ်တော့မကြောက်ဘူးပေါ့နည်းလောလောဆယ်တော့သူအဆောင်နဲ့ရှင်နေတော့မကြောက်ဘူးနောက်ရေရှည်တော့သူမပြောတော့ဘူးပြောတယ
်အခုဒီမောင်းတော့ဒေတာမှာရောအခြေအနေတွေကပုံမှန်ဖြစ်နေပြီလားရှင
်ပုံမှန်အခြေအနေဆိုတော့ဒီမှာရှိတာတော့လူရတော့ဒီမှာပုံမှန်ပဲပုံမှန်လဲဆိုနေတော့တော့တောင်းကျန်းသူရနေရာမရရှိနိုင်တယ်ပေါ့နော်ရှိနိုင်တယ်ဆိုတော့သူလုံလင်းရသူတို့စိတ်ပူတယ်ပေါ့စိတ်ပူတယ်ကြတော့ဒီမောင်းတော့နဲ့ဘူဒီတော်တော့သူတို့ညောင်းထွက်အမင်းဆက်ပြီးထားအောင်မယ်ဟိုဘက်ကပါကစ္စတန်ဘက်ကပါတယ်အဲ့လိုတောင်ကျန်းသူတွေရဲ့ဆက်သူတွေပေါ့ဒီမစ်ရှင်ကဟိုဒါတွေကိုချေချေမင်းနဲ့လိုက်ရှင်းမယ်လို့ပြောတယ်အဲ့တော့ဒီပြည်သူတွေမှာတစ်ဖက်နိုင်ငံအစွန်ရောက်တည်းရဲ့အဆက်အနွယ်တွေကနေပြီးတော့အထက်ထဲဝင်နေထားတာတွေရှိတယ်ဆိုတော့ဒီအဲ့ဒါတွေလို့အစိုးရပြောထားတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့ဘလို့များဖြေရှင်းမှုလုပ်ထားလဲလို့မျိုးသူတို့ဒီ border ကပို့ရှင်နဲ့တဖြည်းဖြည်းသူတို့လုပ်ယူနေတယ်လို့ပြောပါတယ
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေရဆိုတဲ့ဆွဆွဲချက်တွေပေါ့လေအထူးသဖြင့်ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂကနေပြီးတော့ဒီဆွဆွဲချက်တွေရှိနေရပေါ့နော်ဆိုတော့အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့အခုကိုယ်တိုင်တွေ့ရတဲ့အခြေအနေရဆိုရောဟိုဘယ်လိုသုံးသပ်မိပါလဲရှင
်ဒီရဲမှုချုပ်တို့ရှင်းပြတဲ့ဥစ္စာတော့သူကဒီသတင်းတောက်တွေမေးလိုက်တယ်ပေါ့နော်ဆွတက်ဘက်ကနေပြီးတော့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကြားတယ်ပေါ့နော်နောက်ပြီးတော့ဒီမှာလည်းဒီတိုက်ပွဲတွေမျိုးဆက်ရှင်ဝင်နဲ့ဒီတည်ဆုံးတဲ့အရသားတွေဟိုအများကြီးရှိတယ်လို့ပြောတယ်နော်ဆိုတော့အဲ့ဒါသူတို့ပြန်ရှင်းတဲ့ဥစားသူအထောက်ထားတွေနဲ့ပါဘလို့ဆိုပြန်ရှင်းပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတယ်လို့ပေါ့နော်ဒီ UNHCR 6000ကျော်ရှိတယ်လို့6000ကျော်9000ကျော်ရှိတယ်လို့ပြောတဲ့ဥစားကိုသူကလူဒီယာဆင်းရဲနဲ့ဆိုရင်နေနေတဲ့တိုင်းမှာသူကနေရာနဲ့ဒီမွတ်စလင်ဦးရေကိုမိသားစုနဲ့ဓာတ်ပုံရည်ပတ်ပုံတင်လို့သူအတိကျထားတယ်ပေါ့နော်ဆရာထောင်ကနန်းနဲ့ရှိတယ်ပေါ့ဟိုမရှိတယ်လို့ပေါ့နော်အဲ့ထောင်ကနန်းနဲ့ကလည်းဘင်္ဂလားဒေ့ရှ်ထွက်ပြေးတဲ့လူရှိတယ်ဒီရွာချင်းချင်းမှာပဲဒီရောနဲ့ဟိုရောပြောင်းနေတယ်လို့ရှိတယ်ပေါ့နော်ဒါအဲ့ဒါကြီးသူဟိုအထောက်ထားတွေနဲ့တော့ပြောပါတယ်ဒါပေမဲ့ကိုကတော့မတွေ့ရပေါ့နော်ဒါသူတို့ရှင်းတာဒီမှာကျတော့လေလိုက်ကြည့်ဖို့ကလေအချင်းဖြစ်တဲ့နေရာတွေပဲတည်တာဟိုဒေတာကနေလည်းကောင်းကောင်းမေးလို့မရဘူး
လုံးချုံရင်အာနာပိုင်တွေကသူတို့ကအထောက်ထားနဲ့ဖြည့်ရှင်းတာဆိုတော့ပြီးပါကဆွဆွဲချက်တွေကမဟုတ်ဘူးလို့သူတို့ကဆိုလိုတာလားရှင
်။ဒါကတော့လုံလို့ရှင်အရေးယူတယ်ပေါ့။ဟိုကမရှိဘူးလို့တော့မပြောဘူးပေါ့။ရှိတာတွေ့တယ်စုံစမ်းတယ်။အဲ့ဒါအဖွဲ့တွေရှိတယ်ပေါ့နော်။ငါနောက်ဆုံးကြရင်ဒီဒုသမရအဖွဲ့ရှိတယ်၊ကိုဖီအန်အဖွဲ့ရှိတယ်ဒီအဖွဲ့တွေနဲ့စုံစမ်းတယ်။စုံစမ်းပြီးတော့နောက်ဆုံးတွေ့လို့ရှင်အဖြစ်ပေးအရေးယူတယ်လို့တော့ပြောတယ်။မရှိလို့တော့မပြောဘူး
။ဒါကတော့မောင်းတော့ဒေတာကိုရောက်ရှိနေတဲ့ VOA Wine.2 Docking မျိုးသက်ပြောပြသွားတာပါဒီကနေ့မနေ့ပိုင်းမှာတော့ဒီလုံခြုံရေးတပ်တွေလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့နေရာဒေတာတွေပေါ့နော်ဆွဆွဲချက်တွေရှိနေတဲ့ဒီဒေါင်းကြီးရွာကြားကောင်းတောင်စတဲ့ရွာတွေကိုသူတို့တွားရောက်ကြည့်ရှုဖို့စီစဉ်ထားပေမဲ့လည်းရာသီဥတုဆိုးရွားမှုနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေတော့ရှိနေကြောင်း Docking မျိုးသက်ကပြောပါတယ်အဲ့တော့ဒီမောင်းတော့ဒေတာမှာတွားပြီးတော့တော်ရောက်ယူတဲ့သတင်းဌာနတွေကတော့ VOA အပါအဝင် BBC RFA နဲ့ဒီအခြားနိုင်ငံခြားသတင်းဌာနတွေကသတင်းတောက်တွေကိုဇူလိုင်လ13ရက်နေ့ကနေ15ရက်နေ့အထိ၄ရက်ကြာအစိုးရကသတင်းယူခွင့်ပြုထားပါတယ်ရှင်။
ဒီလိုဆိုရတိုက်ခန့်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘူကွယ်လွန်သွားတဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်နေ့ပါဝင်နိုင်ငံတကာလူ့အခွင့်အရေးလှူရှားသူတွေကဝန်ရစကားပြောကြပေးမယ်လေအိမ်ကြီးမြန်မာနိုင်ငံကငြိမ်းချမ်းရေးနိုဘယ်ဆုရှင်တယောက်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူးဒီပေါ်မှာမြန်မာရေးအခက်အခဲတချို့ရဲ့သုံးသပ်ချက်တ
အလိုမဲ့ဝန်နေစီမကောင်းဖြစ်ရတဲ့အကြောင်းလူပဲညီညီရေးဆုရှင်တူဦးဖြစ်တဲ့တိဘက်ဖုံးတော်ကြီးဒလိုင်းလမ်းမအပါအဝင်နိုင်ငံတကာလူခုရေးတက်ကြွလှုပ်ရှားသူတွေကထုတ်ဖော်ပြောဆိုနေကြတာပါဒါပေမဲ့အင်းကြီးချင်းမြန်မာနိုင်ငံကလူပဲညီညီရေးဆုရှင်တူအောင်ဆန်းစုကြည်ကတော့လူရှောင်ဘိုကွယ်လွန်သွားတဲ့အပေါ်မှာတစုံတရာထုတ်ဖော်ပြောဆိုရမှရှိသေးပါဘူး
တရုတ်ဆိုရတဲ့ဆက်ဆံရေးပြည်လဲဖို့ကြိုးစားနေရတဲ့အခုလိုချိန်မျိုးမှာတောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ဆိုရအတိုက်ခံတယောက်ကွယ်လွန်သွားတဲ့ကိစ္စကိုပြောဖို့ဆိုတာတိတ်တော်မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံအခြေစိုက်မြမကြီးအကဲခတ်တူဖြစ်တဲ့ဒေါ်လာကျော်စောကပြောပါတယ်။ဟိုလူရှောက်ကိုနဲ့ပတ်သက်လို့ကျမတို့ဗမာပြည်ကဘာမှမပြောတာကတော့တိတ်ထူကြရစရာမရှိဘူးထင်တယ်ဘာဖြစ် ကျွန်တော်တို့ကလူရှောက်ဖို့ဆိုတာတရုတ်ပြည်မှာစိတ်ပြီးတော့လူ့အခွင့်အရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေဘာတွေမှာသာနာမကြီးတာတရုတ်ပြည်မှာတော့စိတ်နာမကြီးတာမဟုတ်ပါဘူး။နောက်တရုတ်ပြည်ရဲ့ဒီလူ့အခွင့်အရေးနဲ့ပတ်သက်လာရင်သူကသူ့နိုင်ငံရဲ့အပြောမခံဘူး။သူများနိုင်ငံကိုပြောရင်သဘောမတူဘူး။သူကဒီအနောက်တိုင်းကပြောနေ liberal democracy
ပြောနယ်လူအခွင့်အရေးဆိုတာဟာဆန်ရင်ဆန်ရင်မြန်မာပြည်ရာဖြစ်တယ်ဆိုပြီးသူကလက်မခံပါဖြစ်တယ်။တရုတ်တိုက်ခံလူရှောင်ဖို့ဟာတရုတ်နိုင်ငံမှာတထောင်960ရှစ်ကကိုကိုနှစ်ကတီးအန်အမ်အေဒီမိုကရေစီရေးတော်ပုံအတွင်းမှာတက်ကြွလှုပ်ရှားစွာပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအတွက်ဒီဇိုင်းမဲမဲစီယုံလှုပ်ရှားခဲ့တဲ့အတွက်အကြိမ်ကြိမ်ဖမ်းဆီးခံခဲ့
ဒီလိုနိုင်ငံကနိုင်ငံရေးမှုပဲဆိုရှင်ဒီမိုကရေစီ တော့ရှာတဲ့ကြွားရဲ့နော်ဒီပရော်ဖက်ဆာလူဆောင်ဘူးအခုလိုဆုံးသွားတော့ဥစ္စာဟာအင်တာမှာဝင်ရောက်ကြောက်ပါတယ်အထူးသဖြင့်ဒီမိုကရေစီရေးလို့ခင်လှူရှားသူတွေအတွက်ကအင်တာမှာဒီမှာတဲ့ဆုံးရှုံးမှုဖြစ်တယ်ဒီလိုနိုင်ငံမှာဒီမိုကရေစီရေးလှူရှားကြတဲ့ကိစ္စမှာအထူးသဖြင့်ပေါ့နော်ဒီရှစ်ဆယ်နှစ်ကိုဂျန်နမန်တောင်းသားလှူရှားမှုကစပြီးတော့မှတောက်လျှောက်တရုတ်အာဏာပိုင်တွေရဲ့ဒီတပါတီ
အခုချိန်မှာဆက်ပြီးတော့ထိန်းသိမ်းခံရရဆက်ဖြစ်တဲ့လူရှောင်ဘူးရဲ့စနီးဖြစ်သူလူမျိုးကြီးအတွက်ကိုလည်းလူခွင့်ရေးအဖွဲ့တွေကတရုတ်ဆူရကိုဝမ်းဝင်ဖိအားပေးနေရဲဆိုတာကိုလည်းဒေါက်ခင်ဦးမကပြောသွားပါတယ်။
အသက်60နှစ်အရွယ်တရုတ်နိုင်ငံရဲ့အတိုက်ခံတအူးလက်ဖြစ်စာရေးဆရာတအူးလက်ဖြစ်တဲ့နိုဘယ်ငြိမ်းရေးဆုရှင်လူရှောင်ဘူးနောက်ဆုံးအဆင့်အသေးကိစ္စရောဂါခန်းစားနေရတဲ့အချိန်မှာသူ့ကိုပြပမှာဆေးဝါးကုသဝင်ပြုဖို့နိုင်ငံတကာကဝန်ဝန်တောင်းဆိုခဲ့ကြပေမဲ့လို့လည်းတရုတ်အစိုးရကဒါကိုခွင့်မပြုခဲ့ပါဘူး။ ဒါကြောင့်လည်းသူကွယ်လွန်သွားတဲ့အပေါ်မှာတရုတ်အစိုးရမှတာဝန်ရှိတယ်လို့ဆိုပြီးအနောက်နိုင်ငံတွေကအပြင်းထန်ဝေဖန်နေကြတာပါ။လူရှောင်ဘူဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်2010ခုနှစ်မှာနိုဘယ်ငြိမ်းရေးဆုကိုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စစ်တပ်နဲ့ပတ်သက်တဲ့မှတ်ချက်ပေးပြောစကားအပေါ်မှာမကျေနပ်တဲ့မြန်မာတပ်မတော်ဘက်ကနေသူ့ကိုအရေးယူပေးဖို့ NLD အစိုးရကိုတိုင်ကြားထားတာနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းမလဲဆိုတာလူအများကစိတ်ဝင်စားစောင့်ကြည့်နေကြတာပါ။ တရင်တော့ Joe Freeman VOA အတွက်သတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြပါမှာရှင်။
တမနော်နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ပြီးခဲ့ရပိုင်းတွင်ပြောကြားခဲ့တဲ့မှတ်ချက်စကားကြောင့်အစိုးရနဲ့တမတော်ကြားမှာတင်မာမှုတွေဖြစ်ပေါ်နေပါတယ်။ဇူလိုင်လ9ရက်နေ့ကရန်ကုန်မြို့စီရိုနာဟိုတယ်မှာပြုလုပ်တဲ့နိုင်ငံရေးကျင်းသားဟောင်းတွေအတွက်လုပ်ကင်ဖန်တီးပေးရေးလုံခြုံရေးမှာညံကြားရေးမှုချုပ်လေဗယ်ဖြစ်ပေမဲ့နိုင်ငံအကြီးအကဲတယောက်လိုဆက်ဆံနေရတဲ စာရေးတောင်းဆိုခဲ့ပါတယ်။မြို့သားပြန်လည်တင်းမြဲရေးအတွက် NLD ပါတီကစစ်တပ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေမလုံမိအောင်ဆောင်ရှားနေတဲ့အချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအလွန်ကိုရှားပါတဲ့ဝေဖန်မှုလည်းဖြစ်ပါတယ်။ဒါပေမဲ့ဒီချက်ကမြန်မာနိုင်ငံရဲ့မြေရာတဲ့အတွင်ကူးပြောင်းရေးမှာစိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်တယ်ဆိုတာကိုပြသနေပါတယ်။NLD ဆိုရတက်လာခဲ့တဲ့တနစ်ကျော်ကာလမှာအစိုးရနဲ့စစ်တပ်ကြားဆက်ဆံရေးဟာလည်းအဆင်ပြေချောမွေ့မှုမရှိဘဲတင်းမာနေသေးဖြစ်တယ်လို့တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုစိုးမြင့်အောင်ကပြောပါတယ
် I think for the military their position is to remain in the
စစ်တပ်အနေထားကတော့သူတို့အနေနဲ့တက်နိုင်တဲ့လောက်နိုင်ငံရေးမှာဥဆောင်တဲ့အခမ်းအနားမှာဆက်ပြီးနေရာယူထားဖို့ပါစစ်တပ်ကသူတို့နေရာကပါအယက်သားနိုင်ငံရေးသမားတွေနေရာကပါဆိုတာမသိသေးသေးတော့စစ်တပ်ကဒီလိုပဲဆက်ပြီးတွားနေအောင်မှာဖြစ်ပါတယ
် NLD ပါတီတွင်းမှာတော့ငြိမ်းချမ်းရေးပါဝင်ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်စစ်တပ်နဲ့လုပ်နေရတာကြောင့်စစ်တပ်နဲ့ပြောပတ်သက်ပြီးတော့ပြောဆိုတာတွေကိုသတိထားဆင်ခြင်ဖို့သတိပေးထားပါတယ်ဒါကြောင့်တော့ဆန်းစုကြည်အားရင်းညာကိစ္စနဲ့စစ်တပ်ရဲ့တခြားလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမပြောတာဖြစ်တယ်ဆိုပြီးတော့သူမကိုထောက်ခံသူတချို့ကထောက်ပြကြပါတယ်။ဒါပေမဲ့ဒီချင်းကပ်မှုကအလုံးမဖြစ်ဘဲအလွန်အမင်းတတိထားပြောဆိုနေတဲ့အတွက်စစ်တပ်ဟာသူတို့ရဲ့အကျိုးစီးပွားရေးနဲ့ပတ်သက်လာရင်ပို့ပြီးတော့ဆက်ဆက်ထိမကန်ဖြစ်လာနေတယ်လို့ကိုစိုးမြင့်အောင်ကပြောပါတယ
်။ I don't think the NOD led government has a strategy about civil military relations or
NLD ဆိုရမှာရဖက်စစ်ဖက်ဆက်ဆံရေးစစ်တပ်နဲ့ပတ်သက်ပြီးဘယ်လိုဆက်ဆံရမလဲဆိုတာမှာပြောရှိတယ်လို့ကျွန်တော်မထင်ပါဘူးဒါကအဓိကကြားတဲ့အချက်ပါဒါပေမဲ့မြန်မာစစ်တပ်ဘက်မှာတော့အရတားဆိုရကိုဘယ်လိုဆက်ဆံမလဲဆိုတာရှိပါတယ်ဒီအချက်ကအဓိကကွာခြားချက်ပ
ါမြန်မာစစ်တပ်ဟာလွတ်တော်ထဲမှာ25ရာခိုင်နှုန်းကိုယူထားပြီးတော့အဓိကကြားတဲ့ဝန်ကြီးဌာနသုံးခုကိုလည်းထိန်းချုပ်ထားတဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလည်းစိတ်ဝင်စားတဲ့ပုံမတွေ့ရပါဘူးဒါပြစစ်တပ်ပေါ်ဝေဖန်တာတွေကိုတရားစွဲခဲ့တဲ့အပြင်ပြီးခဲ့တဲ့လကလည်းသတင်းတော့၃ယောက်ကိုမတရားအသင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့ဖမ်းဆီးခဲ့ပါတယ်စစ်တပ်ဟာဝေဖန်မှုတွေနဲ့ပတ်သက်ပြီးအမြဲတမ်းဆက်ဆက်ထိမခံဖြစ်ပြီးတော့2010တိုင်းအငင်းတော့ကဆိုရင်အသေးဖွဲလေးတွေတောင်ဝေဖန်လို့မရကြောင်းပြည်ထရေးပါဝင်ဝန်ကြီးဌာန၃ခုကိုစစ်တပ်ကထိန်းချုပ်ထားတာကြောင့်လက်ရှိအနေအထားကခက်ခဲတယ်လို့ဒဗ်လင်တက္ကသိုလ်ကအာရှနိုင်ငံရေးရာကတိကအဲလက်စ်ဒူဂေါစကီကပြောပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအဆင်မပြေဖြစ်အောင်အများကြီးလုပ်နိုင်တဲ့အတွက် NLD အနေနဲ့ညင်ညင်သာသာရှောက်လန်းဖို့လိုကြောင်းလူတွေအတော်များများရဲ့စိတ်ထဲမှာစစ်တပ်ကအာဏာပြန်သိမ်းလာမှာကိုစိုးရိမ်နေကြတယ်လို့လည်းသူကပြောပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးတော်ထေကတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်မဟုတ်ဘဲဒီပြောကြားချက်ဟာအစိုးရနဲ့တပ်မတော်ကြားမှာအထင်မြင်လွဲမှားမှုကိုဖြစ်စေကြောင်းနဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်အနေနဲ့သူလှုပ်ဆောင်ရမယ့်အပိုင်းတွေကိုညွှန်ကြားထားပြီးဖြစ်တယ်လို့မီဒီယာတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒီမနေ့ကမှအစိုးရဝန်ထမ်းလိုလူသိရတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချဆမှုတွေဗဟုချုပ်ကန့်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးဖို့အစိုးရကပြင်ဆင်နေပါတယ်အစိုးရရန်တရားမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်ဆက်စပ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbs@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်တွေလိုက်ပြင်ဆင်ကပြင်ပါရစေ
။မကြာခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တို့ကိုထုတ်လွှင့်မှာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်website အပြင် Facebook ဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝက်မှာတော့
နေ့ဒီက94မှာတော့မြန်မာပြည်ကိုပြန်လာခဲ့ပါတယ်။အရင်တော့ဒီ single မှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ရပါတော့။94မှာပြန်လာပြီးလှုပ်လှုပ်ဖြစ်တဲ့နေရာကနေ့ပ
ညာဒါကတော့အမျိုးသမီးကဏ္ဍကိုထုံးလွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုညံဝင်းအောင်ကကောက်နှုတ်တင်ပြမှာပါရှင
်။သုံးရရှိများခင်ဗျာ။ဇူလိုင်14ရက်ထုတ်ညဉ့်ညဉ့်ရင်းနဲ့ပြည်ပကလည်လာရေးအဖွဲ့ IPCS ကထုတ်ပြန်တဲ့ Fast Tracking the Eastward Push စာတမ်းမှာတော့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီလက်ထက်မှာအရှိအာရှနဲ့ပူးပေါင်းရေး Act East Policy အရမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုမြန်မြန်တွတ်တွတ်လှုပ်လာတာတွေ့ရကြောင်းစာတမ်းအစမှာဖော်ပြထားပါတယ်။တချိန်ကစီအစိုးရနဲ့ဆက်ဆံရေးကျဲသွားခဲ့တဲ့အိန္ဒိယဟာ2014နောက်ပိုင်းမှာမြန်မာအစိုးရနဲ့ပုံမှန်ထိတွေ့ဆက်ဆံလာတာတွေ့ရပြီးဒေသတွင်းမှာတရုတ်ရဲ့ဩဇာအာဏာအလျင်မြန်ကြီးထွားလာတာကိုချိန်ဝင်ညှာညှိလိုတဲ့အတွက်အိန္ဒိယဟာမြန်မာနိုင်ငံကိုအာဆီယံနဲ့အိန္ဒိယကြားအဓိကပေါင်းကူးပေးမဲ့ဗျူဟာကျတဲ့နိုင်ငံအဖြစ်စဉ်းစားထားကြောင်းစာတမ်းမှာသုံးသပ်ပါတယ်။ဒါ့အပြင်မဟာမဲခေါင်မြင့်ဝန်းနိုင်ငံတွေနဲ့ဆက်ဆံရေးမှာရောဘင်္ဂလားပင်လယ်အော်ဒေတာတွင်ဆက်ဆံရေးမှာပါမြန်မာကိုအဓိကထားတယ်လို့သုံးသပ်ထားပါတယ်။ဒါကြောင့်အိန္ဒိယဟာမြန်မာနဲ့နယ်ပယ်သုံးခုမှာအခြေခံထားပြီးပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်။အဲ့ဒီတည်းမှာနှစ်နိုင်ငံကြားဆက်သွယ်ရေးလမ်းကြောင်းထူထောင်ဖို့အခြားကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအကူအညီတွေပေးသွားဖို့နဲ့ကာကွယ်ရေးလုံခြုံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးတွေပါဝင်ပါတယ်။ဆက်သွယ်ရေးလမ်းကြောင်းထူထောင်မဲ့အပိုင်းမှာမိုင်နှံထောင်နီးပါးရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမတိဆောက်ရေးပါဝင်တယ်လို့စစ်တွေရင်းနဲ့စေကမ်းစီမံကိန်းနဲ့ပါဝင်တာပါလုံလက်စအစီမံကိန်းတွေမှာဒေသခံတွေရဲ့အငင်းပွားမှုနဲ့လည်းကြုံနေရပါတယ်အခြားကဏ္ဍရင်းနှီးမြှုပ်နှံမှုအပိုင်းမှာတော့စွမ်းအင်ရင်းနှံတဲ့သဘာဝတန်ငွေတိုင်းရင်းစေဗန္ဓာရေးဆက်သွယ်ဆောင်ရွက်မှုမိပညာနဲ့စိုက်ပျိုးရေးစတဲ့နယ်ပယ်တွေမှာဖြစ်ပါတယ်အိန္ဒိယဟာမြန်မာနိုင်ငံကနှစ်စဉ်ပဲတန်ချိန်တသိန်းတင်သွင်းမှုရတာပြီးရေစင်းတက္ကသိုလ်မှာလည်းမျိုးစိသုတေသနစင်တာတခုဖွင့်ထားပါတယ်ကံကွေလူညွေအပိုင်းမှာတော့မိုင်ပေါင်းတထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်မှာအခြေဆိုင်ပြီးအိန္ဒိယစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကင်သဘုံတွေအရေးကင်တွယ်ဖို့ပူးပေါင်းဆောင်ရွက်မှုရှိနေပါတယ်။မြန်မာရေတပ်အတွက်လည်းဒေါ်လာတန်40နီးပါးတန်နဲ့တင်းမောက်ဖြက်အပေါ်စားတော်ဘီဒိုလက်နက်တွေအကူအညီပေးသွားဖို့မစ္စတာမိုဒီအစိုးရကသဘောတူခဲ့ပါတယ်။အပြည့်စုံကို www.eurasiareview.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။နောက်အကြောင်းအရာတစ်ခုကတော့ကုလသမဂ္ဂမူရည်စင်းနဲ့ရာဇဝတ်မှုရုံး UNODC ရဲ့အရှိတောင်အာရှနဲ့ Pacific ဒေသအကြီးအကဲ Jeremy Douglas ကို Frontier မြန်မာသတင်းဌာနကအင်တာဗျူးထားတာကိုကောက်နှုတ်ဖော်ပြလိုပါတယ်။မြန်မာနိုင်ငံဟာဒေသတွင်းမူရည်စေဝါမှောင်ကိုရောင်းဝယ်မှုရဲ့ဗဟိုချက်မှနေရာဖြစ်နေတယ်လို့ Mr. Jeremy Douglas ကပြောပါတယ်။အထူးသဖြင့်မဲပေါင်မြင့်ဝမ်းဒေသတွင်းမှာဖြစ်တယ်လို့ဆိုပါတယ်။ဘင်းမြူရောင်းဝယ်မှာမြန်မာကဗဟိုချက်မှဖြစ်ပြီးစိတ်ကြွစည်းမှာဆိုရင်မြန်မာကအဓိကကန္တာကရှိနေတယ်လို့သူကဆိုပါတယ်စိတ်ကြွစည်းထုတ်ဖို့အခြေခံလိုအပ်တဲ့ဓာတ်ရုပ်ပစ္စည်းတွေဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေကလာတယ်လို့မစ္စတာဒေါက်ဂလပ်စ်ကပြောပါတယ်မူရည်စေးထုတ်တဲ့ဒေသတွေကိုဒီဓာတ်ရုပ်ပစ္စည်းတွေရောက်မသွားအောင်ကုလသမဂ္ဂအနေနဲ့တားဆီးဖို့စ조사နေတယ်လို့သူကပြောပါတယ်ဘိန်းနဲ့စိတ်ကြွစည်းတွေရှမ်းပြည်နယ်ထဲမှာဆက်တွက်နေပြီး UNODC အနေနဲ့မူရည်မှောင်ကူမှုလျှော့ချရေးစေးသုံးဆဲသူရော့ကျကုသရေးအတွက်လက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မစ္စတာဒေါဂလပ်ကပြောပါတယ်။ဆေးဆွဲနေသူဆေးဖြတ်နိုင်ရေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့မြန်မာနိုင်ငံတွင်ပူးပေါင်းလှုပ်ဆောင်နေပေမဲ့အားလုံးအတွက်ရန်ပုံငွေအလုံးလောက်မရှိသေးကြောင်းမြန်မာနိုင်ငံမှာမူရည်စေးသုံးဆဲသူတွေကို ဥပဒေအရအရေးယူအပြစ်ပေးတဲ့ပုံစံမျိုးသာရှိပြီးပြန်လည်ထူထောင်ရေးစခန်းတွေမှာစေတနာဝန်ထမ်းကြီးနဲ့ဆေးပြတ်တာမျိုးတွေလုပ်ပေးမှသာမွေးရစီယူသုံးဆွဲသူအရေးအတွက်လျှော့ချနိုင်မယ်လို့ Jeremy Douglas ကပြောပါတယ်အပြည့်စုံကို frontiermyanmar.net စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပ
ါဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုံတစ်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘာအဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ်ဂျော့ချ်ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါဒီတစ်ပတ်အတွက်တော့ digital ကဝေးလို့ခေါ်တဲ့ digital agency ရဲ့ CEO ဖြစ်တဲ့မက်ဆန်ဒီစိန်သိန်းရဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါအဖွဲ့ဝင်တထောင်ကျော်ရှိတဲ့ Geek Girls မြန်မာအဖွဲ့နဲ့ပတ်သက်ပြီးတော့မေးမြန်းထားတာကိုဒေါ်လလတန်းကနေပြီးတော့တင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
Geek Girls မြန်မာဆိုတဲ့ကွန်ပျူတာမှာစိတ်ဝင်စားတဲ့မျိုးသမီးတွေအဖွဲ့ပေါ့နော် Geek Girls ကိုဖွဲ့ထားတယ်ဆိုတော့ Geek Girls လို့ဘာဖြစ်လို့နာမည်ရွေးတာပါလဲရှင
် Geek ဆိုတဲ့အဓိပ္ပာယ်ကပေါ့ဘယ်လိုလဲဆိုတော့ဒီအရာတစ်ခုမှာအရင်ကျွမ်းကျင်တဲ့လူကို Geek လို့ခေါ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီကွန်ပျူတာနဲ့ပတ်သက်ပြီးတော့သူကအရင်စိတ်ဝင်စားတဲ့လူကို Geek လို့ခေါ်ကြတာများပါတယ်ဒါပေမဲ့ Geek လို့ပြောလိုက်လို့ရှိရင်အဓိကလူတွေမြင်တာအမျိုးသားဝင်မြင်တယ်ပေါ့နော်ဒါပေမဲ့အပြင်မှာတွေ့နေရတဲ့အချိန်မှာဆိုလို့ရှိရင်အမျိုးသမီး geek တွေလည်းအများကြီးရှိပါတယ်။အဲ့ဒီဟာကိုလူတွေကများသောအားဖြင့်မြင်လေးမရှိတဲ့အတွက်ပေါ့နော် geek girls မြန်မာဆိုရဲနာမည်လေးကိုပေးချစ်သွားတာပါ။ဒီဟာအစ်တတော်မဟုတ်ဘူးမှန်တိုင်းပြောလို့ရှိရင်ဒီ Singapore မှာလည်းရှိပါတယ်။ US မှာဆိုလို့ရှိရင် tech girls ပေါ့နော်။တနည်းနိုင်ငံတွေမှာလည်း similar ဖြစ်တဲ့ဒီသလုံးလေးနဲ့သုံးသွားတဲ့အဖွဲ့အစည်းလေးရှိပါတယ်ရှင်။အဲ့ဒီဟာကိုလည်းတူတူတဲ့ပုံမှာပါပါတယ်ရှင် geek girls မြန်မာဆိုဖြစ်လာတာ။
အဲ့တော့ Sandy နေနဲ့ဒီ geek girls ကိုစထောင်ဖို့ကဘယ်လိုအကြောင်းဖြစ်လာပါလဲရှင
်။အဲ့ဒီ account လေးမှာတော့ကမြန်မာပြည်ကိုပြန်လာခဲ့ပါတယ်အရင်တော့ဒီစင်ကာပူမှာနေပြီးတော့ဟိုကြောင်းတက်တဲ့အလုပ်လုပ်ခဲ့ပါတော့2014မှာပြန်လာပြီးလုံးလုံးဖြစ်တဲ့နေရာကနေပညာနဲ့ပြင်ပမှာဖြစ်တယ်ပြီးတော့လောက်ရတဲ့အလုပ်ကဘာလဲဆိုလို့ရှိရင်ဒီ incubation center တခုမှာဟို local startup လေးတွေပေါ့နော်သူစုတီထွန်တဲ့လုပ်ငန်းလေးတွေကို funding ပေးရတယ်ပြီးလို့ရှိရင်ဒီ technology startup ecosystem ကိုပို့ပြီးတော့ကြည့်လာအောင်လုပ်ပြရတဲ့အလုပ်တစ်ခုဖြစ်နေတဲ့အတွက်အဲ့ဒီအချိန်မှာအလုပ်နဲ့ပတ်သက်တဲ့ဟို hackathon လုံးပွဲလေးတွေပေါ့ဒီ technology နဲ့ပတ်သက်တဲ့ talk လေးတွေကိုကိုကဥစားမီလုပ်ရပါတယ်ရှင်အဲ့ဒီမှာလုပ်ရင်းနဲ့ဘာလို့အဓိကမြင်လာလဲဆိုလို့ရှိရင်ပြိုင်ပွဲတွေကျင်းပါတယ်အဲ့ဒီအချိန်မှာရောက်လာတဲ့လူတွေတော်တော်များများကယောက်ျားလေးဝင်တဲ့လူတွေပုံများတယ်ပေါ့နော်ပြိုင်တဲ့လူတွေရောစကားပြောတဲ့လူတွေရော discussion မှာပြောဆိုနေကြတဲ့လူတွေအကုန်လုံးကယောက်ျားလေးများတယ်မင်းကလေးအကြီးအတွက်က10ဦးမှဆိုလို့ရှိရင်တယောက်ပဲရှိတယ်။ဒါပေမဲ့တကယ်ပြန်ကြည့်လိုက်တဲ့အချိန်မှာဆိုလို့ရှိရင်ဒီလိုကွန်ပျူတာနဲ့ပတ်သက်တဲ့အကြောင်းတွေပေါ့နော်။ဒီ institution တွေမှာမင်းကလေးအကြီးအတွက်က 60% ကနေ 70% ရှိပါရဲ့ရှင်။ဒါပေမဲ့မင်းကလေးတော်တော်များဘာလို့ဒီနေရာကိုမရောက်လာဘူး။ပြီးလို့ရှိရင်အလုပ်ခွင်ဆိုလို့ရှိရင်လည်းဒီဘက်ကိုရွေးဖို့တိတ်ကြီးအားမတန်းစားဘူးပေါ့နော်။တယောက်ကိုမြင်လာတဲ့အချိန်မှာစိတ်ကမှပေါ့နော်ဒါတခုခုမင်းကလေးနေနဲ့ဒီလိုလာဖို့အတွက်ကိုများအဟန့်တာတခုဖြစ်နေလား။ဒါမှမဟုတ်တကယ်ပဲစိတ်မပါလား။ဒါမှမဟုတ် မျိုးသမီးတွေပဲတသက်စုပြီးပြောလို့ရမယ့်နေရာရှိမယ်ဆိုလို့ရှင်သူတို့များပေါ်လာမလားဆိုတဲ့စိတ်တစ်ခုရယ်ပြီးလို့ရှင် Girls in Tech Singapore ဆိုတဲ့အဖွဲ့အစည်းလေးတစ်ခုကိုမြင်တော့မဒါလေးတစ်ခုတော့စလုပ်ကြည့်အောင်မယ်ဆိုတော့လုပ်စီဖြစ်ခဲ့ပါရှင်အဲ့ဒီမှာမထင်မှတ်ပဲနဲ့ကိုသူကတကယ်လာ join တဲ့အမျိုးသမီးတွေကအယောက်50လောက်ရှိပါတယ်ပထမတစ်ခေါက်မှာတင်မယ်အဲ့ဒါနဲ့နောက်ပိုင်းဆက်လုပ်စီရင်ကြီးရယ်နဲ့ပူကြီးလာတာပါရှင
်အဖွဲ့အစည်းမှန်သမျှဆောင်ပုတ်တွေရှိကြတယ်ဒီအဲ့တော့ Geek Girls ရဲ့ဆောင်ပုတ်ကတော့ပါပါလိမ့်ရှင်
ဆောင်ပုတ်ကတော့အိမ်မှာစပြီးတော့ online ပြလို့ရှင် Geek Girls ချင်းမှာစဖြစ်လာတော့ကတော့ဒီ Facebook page လေးနဲ့ပဲစလုပ်လိုက်တာပေါ့နော်အဖန်တော့အပျော်သဘောပါပဲအဓိကဟို main ကလေးတွေဒီအလားပါနဲ့ပတ်သက်လို့ရှင် group တွေပါလေးတာသလိုပုံစံမျိုးပဲဒီ technology နဲ့ပဲမှာ share main ကလေးတွေစုလို့ရမယ့်နေရာတခုဆိုပြီးတော့ Facebook page နဲ့လုပ်လိုက်တယ်အိမ်မှာဆောင်ပုတ်ကို Geek is the new chic ဆိုပြီးတော့ပေးလိုက်ပါတယ်အဲ့ဒါပါလဲဆိုတော့ဒီ Geek ဆိုတာကလည်းမနိုင်ပြလို့ရှင်လှပါတယ်ပေါ့နော်ဒီ share ပါတယ်ဆိုတဲ့ဟာမျိုးလေးကိုကျောင်းကျွန်တော်အိဆောင်ပုတ်လေးနဲ့ပဲစပြီးလုပ်ခဲ့ချင်းမှာအဲ့ဒါလည်းနည်းနည်းစားသွားရဲ့ရှင့်အဲ့တော့လူတွေကစိတ်ဝင်စားပြီးဝင်လာကြတယ်ဟိုရှင်မန်းစက်နေလည်းပြောမယ်ဆိုလို့ရှင်တော့မျိုးသမီးတွေအတွက် platform တစ်ခုဒီမှာလာပြီးတော့အားလုံးစုဝေးမယ် sharing လုပ်ကြမယ်ပြီး learning လုပ်ကြမယ်ဆိုရည်ရွယ်ချက်လုပ်ခဲ့ရပါရှင့
်အဲ့တော့မြန်မာနိုင်ငံမှာပေါ့နော် high tech မှာမျိုးသမီးတွေအခန်းကဏ္ဍဘယ်လိုရှိပါလဲ
ဒီ high tech လို့ဆိုလိုက်တဲ့အချိန်မှာကျွန်တော်စီမှာခုမြန်မာပြည်ကလွန်ခဲ့တဲ့9နှစ်နဲ့စာလို့ရှင်တော့အရန်တိုးတက်လာပါတော့နော်ဆိုနေရာတိုင်းမှာ technology ကိုအစားထိုးပြီးတော့သုံးလာရဲ့ဥပမာ banking မှာ mobile phone ဖြစ်ဖြစ်ပေါ့နော်အရင်တော့လူနေမှုစင်တာနဲ့ရှင်လို့ရှင်အများကြီးတိုးတက်လာရဲ့ပေါ့နော်အဲ့ဒီမှာစိတ်ပါဝင်စားမှုအရင်ဆောက်ပြောမယ်ဆိုလို့ရှင်ရင်အရင်တော့ကဆိုလို့ရှင်ပေါ့နော်သူတို့ဒီအမေတွေပါလက်ထက်သူတို့ငငယ်တော့လက်ထက်ဆိုလို့ရှင်လေစိတ်ပါဝင်စားမှုအားအရင်နေတယ်ဒါကိုရင်းနဲ့မဆိုင်မှုဆိုတဲ့ဟာမျိုးဖြစ်လာပါပေါ့နော်ဒါပေမဲ့အခုချိန်မှာဒီ leaf dropping ဖြစ်လာတဲ့အချိန်မှာဝင်လာတဲ့အချိန်နဲ့ဒီတချို့ life sign တွေမှာတအားဟိုတက်က event ဖြစ်လာတာအများကြီးတစ်ခါကျတော့အမျိုးသမီးတွေကဒါသူတို့မပါလို့မရတော့ဘူးဆိုလို့ပြောခွင့်လာတဲ့အချက်တစ်ချက်ရှယ်ဒါ generally သုံးတဲ့အချက်ပေါ့နော်အဲ့ဒီအချိန်မှာဟိုဆရာတို့ဒီတင်စားမှုနဲ့ပတ်သက်တဲ့ဟာ computer university တို့ဒီ institution တို့ဆိုအရင်တော့ဆိုလို့ရှင်ရ limited ဖြစ်ပါတယ်အခုနောက်ပိုင်းမှာဒီဟာရဲ့အရေးကြီးမှုလည်းသိလာတဲ့အချိန်မှာဒီကိုဝင်ပြီးတော့စပြီးတော့ကျောင်းနေပါတက်ကြရဲ့ဝင်ပြီးကျောင်းလာရဲ့မျိုးသမီးတွေအတွက်တည်းအရင်များလာတယ်ဒါမိဘကစိတ်ခိုင်းတော့လည်းကောင်း pressure ပေါ့နော်ဒီက pressure ကြောင့်ဝင်ကြရတာမျိုးတွေအများကြီးရှိလာပါတယ်ရှင်ဒီကျောင်းတိုင်းမှာကျွန်တော်ဒီစစ်တမ်းကောက်ပြရဲ့ခါကြလို့ရှင် main ကလေးရေတော့က60-90ရာခိုင်နှုန်းရောက်သားလေးထပ်ပိုးများနေလေးရှိပါတယ်ဒီ computer science တွေဒီ technology ဒီ software ဘိုင်းတော့လည်းကောင်း hardware ဘိုင်းတော့လည်းကောင်းပေါ့နော်သူကနှစ်မျိုးခွဲတာဆိုတော့အဲ့မှာအများကြီးဝင်လာလေးရှိတယ်ဒါပေမဲ့တကယ်တမ်း graduation ဖြစ်သွားတဲ့အချိန်မှာဆိုလို့ရှင်ဒီလုပ်ငန်းခွင်တွေကိုပြန်ဝင်လာတဲ့အချိန်ပေါ့နော်ဒီ computer science နဲ့ပြီးရဆိုလို့ရှင်ကျွန်တော်ဒီဘက်မှာဆိုလို့ရှင် technology နဲ့ပတ်သက်တဲ့ telecom company တွေရှိမယ်ဒါမှမဟုတ်ဒီ software house တွေရှိမယ်တခြား corporate ကြီးတွေရှိတယ်တက်ကို base လုပ်ထားပြီးတော့သွားနေတဲ့ company တွေကိုပြန်ဝင်လာတဲ့အမျိုးသမီးအကြီးအတွက်ကတော်တော်ပြန်ကျသွားတဲ့သဘောမှရှိပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့တွေစိတ်ထဲမှာထိလိုက်တာကဒီရောက်တာသူတို့တင်တယ်အရေးပါတယ်အဆင်ဝင်စားတယ်ဆိုအောင်မှန်တယ်ပေါ့နော်ဒါပေမဲ့ဒီရောက်ကိုပြန်ပြီးအသုံးချပြီး apply လုပ်ပြီးတော့ဒီ career ဆက်သွားမယ်ဆိုတာ main clay တွေအနေနဲ့ပေါ့နော်အများကြီးရှိတော့ဖို့မလွယ်ဘူးဒီထက်ပိုပြီးလဲထပ်ပြီးဖြစ်နိုင်ဖို့မရှိဘူးဆိုတော့အရင်တော့ကျွန်တော်တို့ယုံကြည်ခဲ့တဲ့ဟာတွေကလည်းရှိနေခဲ့တဲ့အတွက်ကိုဥပမာဆိုလို့ရှင် UCS ဝင်အကြောင်းစင်တယောက်က UCS ဝင်မှာဆိုလို့ရှင်သူတို့တင်ပြလိုက်တာဒီ technology ဘိုင်းမှာဆို software hardware တင်ပြလိုက်တယ်ဒါပေမဲ့တကယ်တမ်းသူတို့ထွက်သွားပြီဆိုလို့ရှင်ပေါ့နော်သွားလိုက်တဲ့နေရာမျိုးက bank လည်းဖြစ်ကောင်းဖြစ်နိုင်တယ်တခြား industry ကိုလည်းဖြစ်နိုင်တယ်ပေါ့နော်marketing နဲ့ပတ်သက်တဲ့လူအမ်းနဲ့ business နဲ့ပတ်သက်တဲ့လူအမ်းတဲ့ဒီလိုညားရမှာလည်း main ကလေးကဝင်လို့ရတယ်ဆိုတာဟာမျိုးရှိပါတယ်နောက်တစ်ခါကျတော့ဒီစုံဦးတင်ထမှုအပိုင်းအဲ့မှာကြလို့ရှင်လေဒီ startup တို့ဒီ innovation တို့နဲ့ပတ်သက်တဲ့ investment တွေပေါ့နော်ဖြစ်လာတဲ့ incubation တွေအများများလာတဲ့အချိန်မှာပါဝင်ရှင်ပြန်တဲ့လူတွေတော်များလည်းရောက်သားလေးပဲဖြစ်နေတယ်ပေါ့နော်အဲ့တော့ main ကလေးအနေနဲ့ကဒါကိုသူတို့နဲ့မဆိုင်တဲ့ကဏ္ဍတော်လည်းကောင်းဒီသူတို့ရဲ့ဟိုနေရာမရောက်မှုဆိုတဲ့ဟာမျိုးတစ်ခုလည်းရှိနေခဲ့တာတော်တကောင်းပေါ့နော်အဲ့ဒါကြောင့်နောက်ဆုံးပြန်ခဲ့ရပေါ့နော်အဲ့တော့ main challenge အနေနဲ့ကျွန်တော်ပြောချင်တာတော့ဗာလဲဆိုတော့ကျွန်တော်ကိုယ်တိုင်ကလည်းဒီထဲမှာဝင်တိုးနေတဲ့ main ကလေးတွေဖြစ်နေစင်မှာဘာလို့သိရလဲဆိုလို့ရှင်ဒီဟာကရောက်သားလေးတွေအများကြီး industry တစ်ခုတော့ဖြစ်ပါတယ်ဒါပေမဲ့ main ကလေးတွေရဲ့ဟို capable ဖြစ်တဲ့ဟာလည်းအများကြီးရှိရပေါ့နော် meeting တစ်ခုမှာရှိမယ်ဟို founder တွေပေါ့နော်ရောက်သားလေးတွေနဲ့ main ကလေးတယောက်ရှိမယ်ရောက်သားလေး3လောက်ရှိမယ်ဆိုလို့ရှင်တကယ်တော့ argue လုပ်ရတယ်ဆိုလို့ရှင်လည်းရောက်သားလေးတွေ opinion ကပို့ပြီးတော့သူတို့ကဒီဟာကိုပို့ယူဖြစ်ကြတယ်ပေါ့နော်အဲ့လိုမျိုး challenge လေးတော့ရှိတတ်ပါတယ်။ခါကြလို့ရှင်လည်းဘယ်လိုမျိုးဖြစ်လဲဆိုလို့ရှင် main ကလေးတွေရဲ့ skill set ကလည်းခါကြလို့ရှင် technology မှာရောက်သားလေးနဲ့ရှင်လို့ရှင်နည်းနည်းလေးနောက်ကျတဲ့ခဲရလည်းရှိရပေါ့နော်။အဲ့လိုမျိုး challenge တွေတော့နည်းနည်းလေးပြန်ပြီးကြုံရပါတယ်ရှင
့်။ကျမကြည့်ရတာပေါ့နော်။ Geek Girls ရဲ့ message ကတဲ့ because we believe girls can do it တဲ့ဆိုတဲ့ခါကျတော့အဲ့ဒီ message နဲ့စောစောကစန္ဒီရှင်းပြတာနဲ့နည်းနည်းလေးကွာဟနေတာကြည့်ရပါတယ်ရှင်။ဘယ်လို
ဖြစ်တာလဲ။ဟုတ်ကဲ့။ကြ girls can do it လို့ပြောလိုက်တဲ့ပုံစံကဘယ်လိုလဲဆိုလို့ရှိရင်ဒီတချို့မိန်းကလေး programmer တွေ coder တွေရှိပါတယ်သူတို့တွေဆိုတော့လည်းတကယ်တော့ပါတယ်တကယ်တော့ဆိုတော့ဒီ coding ဘက်မှာရော programming ဘက်မှာရောပြောကြမရှိအောင်တော့ပါတယ်ပေါ့နော်ရောက်သားလေးနဲ့ရှင်းလိုက်ရင်လုံနိုင်တယ်ဒါပေမဲ့ဟိုစရုပ်ကနာပြောလို့ hinder ဖြစ်စေတဲ့အချက်တွေရှိတယ်ပေါ့နော်ဥပမာ coding သမားတွေ coder မိုင်းဆိုလို့ရှိရင်များသောအားဖြင့်ညမိုးချုပ်ကြည့်လောက်ကြတယ်ရောက်သားလေးရဲ့များတဲ့ဒီ company တခုပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဒါမိသားစု registration တွေလည်းတစ်ခါကြိုင်ရှိတတ်တယ်ပေါ့နော်ဘယ်လိုပြောမလဲဒီလောက်ထိမိုးချုပ်ကြည့်လောက်လို့မရအောင်စတာ basic ပေါ့နော်ဖြစ်တတ်လေးရှိရဲ့ technology company မှာလုပ်လေးရှိရဲ့ main ကလေးတွေရဲ့ဒါအဖြစ်ပြပေါ့နော်အဲ့လိုမျိုးဆိုတော့ဒါသူတို့ရဲ့တစ်ခါစလို့ရှိရင် career မှာနည်းနည်းတော့ plan ခဲ့တာကတိုက်စလို့ရှိရင်ဒီလူမှုအတိုင်းဝိုင်းရဲ့ဒီ PR လေးလည်းရှိတတ်ပါတယ်ရှင်ဒါရန်ကုန်မှာတိတ်မသိတာနဲ့အခြားနယ်တွေမှာလည်းသိတာရဲ့ပြီးလို့ရှိရင်အခုအစနေပြောနေတဲ့ဟာကရန်ကုန်ဘက်ကိုပြောတာများရဲ့ပေါ့နော်။နယ်ဘက်မှာဆိုလို့ရှိရင်ဒီထက်ပိုဆိုးပါတယ်။ကျွန်တော်ဒီနယ်တွေပါရင်ဆင်းလို့ရှိရင်ပိုတွေ့ရလေးရှိတာကဒီလိုမျိုး main ကလေးတောင်နေတဲ့ programmer တယောက်အနေနဲ့အလုပ်လုပ်ရတည်ဖို့ဆိုတာသူတို့အနေနဲ့စဉ်းစားမစဉ်းစားရဲပေါ့နော်။နောက်ခုဆိုလို့ရှိရင်ယောက်ျားလေး programmer နဲ့ main လေး programmer ဆိုလို့ရှိရင်လစာစာကွာတက်တယ်။ယောက်ျားလေးဆိုလို့ရှိရင်ပိုများတက်တာပေါ့နော်။ဒါပေမဲ့လုံနိုင်တဲ့စွမ်းအားကအတူတူပဲ။တခါတိုက်တော့ဒါကတော့စိတ်ဝင်စားမှုပုံမျိုးဒီလိုတော့ကြားချင်ခဲ့တာရှိတတ်တယ်ပေါ့နော်။ဒါပေမဲ့ဒါဒီတခု project ခုပြလိုက်ပြီးလုပ်နိုင်လားဆိုလို့ရှင်ရောက်သားလေးရောမိန်းကလေးရောတူတူလုပ်နိုင်တယ်။ဒါပေမဲ့ employer အဆောက်ပေါ့နော် main lead programmer တရားသားလေး programmer ဆိုလို့ရှင်ပို့ပြီးလုပ်နိုင်နေဆိုရဲဟာမျိုးကိုခံယူထားတဲ့အတွက်ကြောင့်လည်းခါကြလို့ရှင်ဆင်းလို့ဒီနောက်ကျစံနေရလဲပါမနော်။အဲ့တော့ဆင်းရောဘာတောင်တရားကို empower လုပ်ရလဲဆိုလို့ရှင်ဆင်းလို့ဒီမှာလည်းဒီ social restriction နဲ့ norms တွေရှိရပါတော့။ဒါပေမဲ့တခါကြလို့ရှင်အဲ့ဟာကိုလည်း hack လုပ်ပြီးတော့သွားရမျိုးရှိရပါတော့။ဆင်းဒီဆိုလဲဆင်းတို့အိမ်မှာဆိုလို့ရှင်က few ရှိတတ်တယ်။ဒါပေမဲ့ဒီဟာတွေကိုဘယ်လိုကြုံလာပြီးတော့ဆင်းတို့အဆင်ပြောင်းဘယ်လိုလဲ။ဒါကြီးကဆင်းတို့ကငါမလုပ်နိုင်ဘူးလို့ဖြစ်စေချင်ပေါ့နော်။နောက်မှဒါမျိုးတမျိုးအချက်တွေရှိရဲ။အဲ့ဒါကြောင့်ကဒီ level တော့ဝင်ပြီးရောက်တိုင်းနဲ့ရင်ပေါ့တမျိုးလုံးနိုင်မှာမဟုတ်ဘူးလို့မထင်စေချင်တဲ့အတွက်ဆင်ရောဒီ key skills ကဆိုကန်နဲ့မှလည်းထည့်ထားပါ။ English နဲ့လည်းလုံနိုင်ပါရဲ့။ဒါကြောင့်ဟိုမလုံနိုင်ဘူးလို့ထင်ပြီးနောက်ဆိုတာမျိုးမဖြစ်စေချင်လို့ပါရှင
် Now the နောက်တဲ့ပတ်မှာတော့ Matt Sandy စိန်သိန်းနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါ။သိပ္ပံတုတ္တေသနာဆံရတုတ္တဖွံ့ဖြိုးဖို့အတွက်မြန်မာနိုင်ငံတက္ကသိုလ်တွေမှာဘာတွေလိုအပ်နေလဲဆိုတော့ကို Ohio တက္ကသိုလ်ကယူပဗေဒပေါမောက်ခဒေါက်တာဆောဝေလှိုင်အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
။လူလာကတော့အားလုံးပါလို့ပေါ့ကျွန်တော်တို့ရဲ့ပညာကြီးကခါကပြတ်သွားတယ်လို့ဖြစ်သွားတော့ဘူး။သို့တော့ရန်ကုန်တက္ကသိုလ်ကလည်းအခုတော်တော်ကြီးကိုသူတို့တွန်းပြီးတော့ကြိုးစားခြင်းနဲ့စိတ်တွေရှိကြတယ်။လူငယ်တွေကလည်းပညာကိုလိုလားတဲ့စိတ်တွေတွေ့ရပေါ့နော်။အနည်းဆုံးကျွန်တော်သွားပဲဟောပြောခဲ့နေတဲ့အားလုံးမှာတချို့ဆိုတထောင်ကျော်လောက်ကိုလာတတ်တဲ့ကျောင်းသားတွေစိတ်ဝင်စားနဲ့မေးကြတယ်အဲ့လိုဟာမျိုးဆိုတော့အားတက်စရာပေါ့။ဟိုတခုပေါ့နော်။သူတို့ဘာပြောလဲဆိုတော့ဟာကျွန်တော်တို့မှဒီမှာစာရဲစာလမ်းတွေဘာမှမရှိဘူး။ paper တွေဖတ်လို့မရဘူး။အဲ့တော့ research ကဘာတွေဖြစ်နေဆိုတော့ကျွန်တော်တို့မသိဘူးတဲ့။တစ်ချိန်တည်းမှာပဲသူတို့ကျွန်တော်ကိုဘာမေးလဲဆိုတော့ဆရာရဲ့ဟို Facebook ရှိလားတဲ့။ဟာကျွန်တော်ရှိရဲ Facebook အားလုံး Facebook ဘာလို့မသုံးလဲကျွန်တော်တို့အားလုံး Facebook သုံးတယ်ကျွန်တော်တို့ contact လုပ်ချင်တယ်ဟာကျွန်တော် Facebook ကြည့်ဖို့အချိန်မရှိလို့အဲကျွန်တော် Facebook တော့ရှိတယ် account တော့ရှိတယ်ကြည့်ဖို့ကျွန်တော်မှအချိန်လုံးဝမရှိဘူးဆိုတော့ကျွန်တော်တို့ကိုပြောရဲခင်ဗျားတို့ Facebook ကြတော့ကြည့်ဖို့အချိန်ရှိတယ်ဘာလို့စာကိုကြည့်လို့မရတာလဲဘာလို့ဆိုဒီ cell phone တွေအားလုံးကအခုက iPhone Samsung အဲ့လို equivalent နဲ့သုံးနေတဲ့ခါကြတော့အခုဒီမှာကအမေရိကန်လိုနေရာမျိုးမှာကအခုစာကြည့်တဲ့ဆိုတာမရှိတော့ဘူးကျွန်တော်တို့ Ohio တက္ကသိုလ်မှာစာကြည့်တဲ့ကိုကျွန်တော်တို့ကအခုနာမည်ပြောင်းလိုက်ပြီး museum ဆိုပြီးတော့ဘာလို့လဲဆိုတော့အားလုံးက online ကပဲကြည့်ကြတော့တာစာတွေအကုန်လုံးကအဲ့တော့တို့ကိုကျွန်တော်ပြောပြရဲခင်ဗျားတို့လက်ထဲမှာ device တွေရှိနေပြီကဘာလုံးမှာရှိတဲ့ information ကလက်ထဲမှာရောက်နေတယ်အဲ့ဒါကိုဘာလို့အသုံးမချတာလဲဆိုတော့မျက်စိပွင့်အောင်ကျွန်တော်ရှင်းပြရဲပေါ့လေဘာလို့ဆိုသုတေသနလုံးကအားလုံး online မှာကျွန်တော်တို့ publish လုပ်ရဲကျွန်တော်ဆို paper တော့ print မလုပ်တော့ဘူးအဲ့ဒီဟာကိုကျွန်တော်ရှင်းပြရဲပေါ့နော်နောက်တစ်ခုကသိပ္ပံနဲ့ပတ်သက်တဲ့တခွဲခဲတဲ့မှာတုံးကပစ္စည်းပါညာလဲသိပ်မရှိကြဘူးဒါပေမဲ့ပစ္စည်းမရှိတာတဲ့ကျွန်တော်မြင်တာကတော့အဲ့ဒီ information ကိုအဓိကပြက်နေတာပေါ့ဘာလို့လို့လောက်အောင်မသိတဲ့ဟာinformation ရတဲ့ device ကလက်ထဲမှာရှိနေရတာနဲ့အဲ့ဒါကိုအသုံးမချတော့ဘူး
။ဒါဆိုသူတို့တွေမသိဘူးလေမသိတော့
ဟုတ်တယ်အဲ့ဒီဟာကတော့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်အဲ့ဒီဟာဘာမှမဟုတ်ပဲနဲ့အရန်ကိုဟိုအပြောင်းလဲဖြစ်သွားနိုင်တဲ့ဟာပေါ့နော်တကယ်ကိုအဓိကကြားတဲ့ဟာတစ်ခုပေါ့ Now the cool car charo to the name anima. Tell to my CJ Pamokariga or faculty general independent to do it to the now through the Saubio, Kabana Shim Jamio through a Lulu Jar. General Sima Jaro, Tell to the world, Tedan Jolly with the boat how you Nene on Mimbo City, Yaru, Yaran and the Bene, Netaglu, Piaume, Piaume, whom I research Lady Bahama Shiro, Machida Kono Piazi Gomu of the Dam, Jamshi to Arab, not to the Luna, Bama Dodala.
ตอนนั้นเองมาติดมาเนี่ยนี่ปัญญาตู้เต็ดผู้ဆိုပြီးတော့လူတိုင်းอ่ะရည်ရွယ်ချက်တော့ရှိကြတယ်ရှိပေမဲ့မတိုးတက်နိုင်တဲ့အကြောင်းတွေကအကြောင်းတွေနှစ်ခုပေါ့เนาะဆရာဆရာတို့ information diversity လေတခြားinformationကျွန်တော်မြင်တာအဲ့ဒီဟာကအရန်ကိုအဓိကကြတယ်အပိုင်းတွေကိုကျွန်တော်တို့မှာလင်းဟင်းနေတယ်ကိုလုံနိုင်ရင်ဒါနဲ့ကိုမသိလို့ပေါ့เนาะအထက်ကလည်းဟိုတပင်ပြောင်းတာမဟုတ်ဘူးလीကျွန်တော်မြင်တာကတော့ဟိုရာထူးတက်တယ်ဆိုရင်နေမှာလုံးပဲလို့မရှိဘူးမိကြီးနာကိုသွားလိုက်မုံရွာသွားလိုက်ဆိုတော့မိကြီးနာမုံရွာမှာလည်းဆရာတွေလိုတာပေါ့သူကတနိုင်ငံလုံးမှာလိုတာကို ဒါပေမဲ့နေဒီမှာလုံးမယ်ဆိုရင်incentive ပေးရမှာပေါ့เนาะလာကပို့တိုးပေးခွင့်လန်းနေပေးအမှန်ငယ်မှာသွားလုပ်ခြင်းနဲ့ဆရာတွေတွေ့ကခွင့်လန်းပို့ခြင်းသူတို့လည်းတချို့လည်းနေမှာသွားလုပ်ကြအဲဒါပေမဲ့အရေးကြီးတာကသူတို့ရဲ့တုဒ္ဒနာလုံကအောင်မြင်လာတဲ့အခါမှာသူတို့အဲ့နေရာမှာထားမှဖြစ်မှာပေါ့ဘာလို့လဲဆိုတော့အဲ့နေရာနေပြီးတော့နောက်တနေရာပြောင်းလိုက်ရင်သူလုပ်ထားတဲ့တုဒ္ဒနာအဆက်အသွယ်အား ပိုင်းကကြတော့ကျွန်တော်တို့တွေ့တာကျွန်တော်ထင်တယ်တရားရာခိုင်နှုန်းမယ်90တော့မဟုတ်ဘူးလက်ထဲမှာအကုန်လုံးကဒီဆဲဖုန်းတွေရှိတယ်အရန်အောင်အောင်ပေါ့လေမြန်မာနိုင်ငံမှာဆဲဖုန်းအားလုံးကလူတိုင်းမှာရှိတယ်အကုန်လုံးကတစ်ချိန်လုံးအဲ့ဒါကိုတုံးချနေကြပြီဒါပေမဲ့သူတို့ဒီဟာကို information အတွက်အသုံးအမှန်သူတို့မသိဘူးသူ social တုံးကြတာများတယ်ပေါ့လေသူတို့ရဲ့ပညာသင်တဲ့ learning information ဒီထဲမှာပဲရှိတယ်ဆိုတော့သူတို့မသိဘူးအဲ့ဒီဟာကိုသိဖို့လိုမယ်နောက်တစ်ခုကကျွန်တော်အခုပြောခဲ့တာရဆိုလို့ရှိရင်တက္ကသိုလ်5ခုမှာကွန်ပျူတာတက္ကသိုလ်မှာကျတော့ကလေးတွေကသူတို့ကိုသူတို့ပြီးတယ်လေသူတို့ဘွဲရပြီလို့ရှိရင်သူတို့မှာလုပ်တွေရှိရဲဘူးဆိုတော့သူကစူးစမ်းတယ်ပေါ့နော်ဒီတကုံတို့ဒီအနောက်ပိုင်းတက္ကသိုလ်တို့အဲ့ဒါကလေးတွေကကျတော့သူတို့ကကိုယ့်ကိုယ်လည်းမလေးစားဘူးပေါ့ရရဘွဲကိုလည်းအထင်ကြီးဘူးအထင်ကြီးစရာလည်းမရှိဘူးပေါ့ဆိုတော့လုပ်လိုက်ရမှာမဟုတ်ဘူးအဲ့ဒီဘွဲနဲ့ဆိုတော့အဲ့ဒါတွေကမှားတယ်ပေါ့ဘာလို့ဆိုပညာကိုသူကလူလူလာလာသင်ရမှာပေါ့
ဆက်တဲ့လို့ကွန်ပျူတာတက္ကသိုလ်ကထွက်သွားလို့ရှင်အလောက်ကအဆင်တန်ဆိုတော့စိတ်မပူကြအောင်အခု70နေပြီးတော့တက္ကသိုလ်တွေသွားလျှောက်ကြဆိုတော့တမိုင်းကိုလျှောက်မယ်လို့မရှိဘူး
တမိုင်းဆိုတဲ့ဟာအရန်ကိုတန်ဖို့ရှိတယ်လေအရေးကြီးတာကသူတို့ကဘာကိုနားလည်ဖို့လိုလဲဆိုတော့ဘယ်ပါတာရက်ကိုမဆိုသင်တယ်တကယ်ကိုထီထီရောဟိုးရှေ့ဆုံးတက်သွားနိုင်မယ်ဆိုရင်အဲ့ဒီနေရာကျရင်အကုန်လုံးကအရန်ကိုတန်ဖို့ရှိလာပြီပေါ့အဲ့တော့တမိုင်းတို့ဒီပထဝီတို့ဆိုတာဘာသူကဟာဒါရီကအလကားမဟုတ်ဘူးအဲ့ဒီမှာဒီကြီးကလည်းတကယ်ကိုစူးစမ်းပြီးတော့သူစင်တာလုပ်မယ်ဆိုရင်ရှေ့မှာအရန်ကိုဖြစ်လာနိုင်တယ်။အခုကျွန်တော်တွေ့တာကရန်ကုန်တက္ကသိုလ်ကတော့သူတို့ပြောင်းလိုက်တယ်ပေါ့နော်။ဌာနတွေအားလုံးကဌာနတစ်ခုအယောက်50စီပဲလက်ခံတယ်။အဲ့တော့ဘာဘာတွေ့လဲဆိုဥပမာ Facebook ကိုကျွန်တော်သွားတယ်။ Facebook မှာကျောင်းသားက50ပဲသူကတစ်နှစ်ကို။ဆိုတော့သူကအတော်ဆုံးကျောင်းသားတွေအဲ့ကိုဝင်လာတော့အဲ့မှာတချို့က MC တွေပဲတက်နိုင်ရတယ်မတက်ဘဲနဲ့သူကတကယ်ကိုစိတ်ဝင်စားလို့လာတက်ကြတာ။အဲ့တော့ဘာဖြစ်လဲဆိုတော့အဲ့ဒီကလေးတွေကကျတော့သူတို့ကသူတို့ပညာကိုသူတို့တန်ဖိုးထားတယ်။တကယ်ဝါသနာပါလို့သူကတက်တာ။ဆိုတော့သူတို့ကျတော့ရှေ့မှာလမ်းနေရအများကြီးတိုးတက်ဖို့ရှိတယ်ပေါ့။ဒီအနောက်ပိုင်းတက္ကသိုလ်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်။တကုံတက္ကသိုလ်ရဲ့အဲ့မှာကျတော့ယူဘဗေယဌာနနဲ့ဝင်မှာတော့ကျွန်တော်ကျောင်းသား2500တခါမကြောက်ဘူးပေါ့နော်။နိုင်ငံသားမှာဟိုဖိစစ်ကျောင်းသား2500 Ohio တက္ကသိုလ်ဆိုရင်ဒါ80ပဲရှိတယ်။အမေရိကန်မှာဒါပမောက္ခကကျွန်တော်40တော့ရှိတယ်။ဒါပုံမှန် ratio ပေါ့နော်။အဲ့ဒီဟာပေါ့။ဟိုမှာအရန်ကိုများတော့ဆိုတော့သူတို့ဒီဘွဲတစ်ခုရဖို့အတွက်လာတက်ကြတဲ့သဘောပေါ့။အဲ့တော့အဲ့လိုလက်ခံတဲ့အခါကျတော့ကျောင်းသားတွေကလည်းကုပညာကိုတန်ဖိုးမထားဘူး။သူတို့တက်အောင်လည်းမတင်မေးနိုင်တော့ဘူး။ဖိစစ်လိုဘာသာရေးမျိုးကတက်ခွဲခိုင်းနေပါတယ်။အယောက်2500အတွက်ကိုဘလို့မှမဖြစ်နိုင်ဘူး။တကယ်တက်အောင်တင်မယ်ဆိုလို့ရှိရင်အဲ့လိုလုပ်မဲ့စားအင်ဂျင်နီယာသူတို့လုပ်ချင်တဲ့ဟာပေါ့။တခုခုပေါ့နော်။အဲ့လိုမျိုးတက်ခွင့်ရရင်ပိုကောင်းမှာပေါ့။ဒီနှုန်းကမြန်မာပြည်မှာဆို MC မှ MC ပဲ။ MC မရတဲ့ခါကျမှ RID ပြီးမှကျန်တာတွေနိုင်ငံတနိုင်ငံမှာတိုးတက်ဖို့အတွက်ကဘယ်ဆုံးတိုးတက်ရမယ်လေ။ဆရာဝန်တွေကြီးပဲရှိနေလို့နိုင်ငံတည်ဆောက်လို့မရဘူး။ခြေလျှောက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ခါဒီမှာအများကြီးလိုလာမယ်။အဲ့ဒီဟာကြီးအကုန်လုံးဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့ဒါရှင်းပြဖို့လိုအပ်တာပေါ့နော်။အားပေးဖို့လိုအပ်တာပေါ့
။ဒေါက်တာဆောင်းဝေဆိုင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်ဒေါက်ခင်မြတ်တဲ့ရဲ့သိပ္ပံနဲ့ဤပညာခဏပါရှင် စနေနေ့နဲ့ကင်းဗီအိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေကြတာပ
ါ။မရီဂန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ခမန်းကြီးအဖြစ်ကဘာတဝမ်းမှလူကုန်ကူးခံရတဲ့သူပေါင်းတန်း20အထိရှိပါလိမ့်မယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့2019ခုနှစ်လူကုန်ကူးခံရသူများအစီရင်ခံစာမှာဥပဒေချိုးဖောက်သူတွေကိုထိန်ချုပ်ဖို့အစိုးရရဲ့တာဝန်ဆောင်ရွက်မှုအပိုင်းကိုအဓိကထားပြီးတော့ရေးသားထားပါတယ်။လူကုန်ကူးမှုစောင့်ကြည့်ရေးနဲ့တိုက်ဖြတ်ရေးဆိုင်ရာအမေရိကန်သံအမတ်ကြီးစူဇန်ကော့ဖက်ကလူကုန်ကူးမှုတိုက်ဖြတ်ရေးမှာအစိုးရရဲ့အခန်းကဏ္ဍဘလောက်အရေးပါသလဲဆိုတာကိုပြောကြားခဲ့ပါတယ်။အစိုးရကလူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေတွေကိုကြဲကြဲပြန့်ပြန့်ရေးဆွဲပြဌာန်းတာလူကုန်ကူးမှုနဲ့ပတ်သက်ရင်အစိုးရကလုံးဝတည်ငြိမ်မခံဘူးဆိုတဲ့သတင်းစကားကိုရာဇဝတ်မှုကျူးလွန်သူတွေစီပေးပို့တာပဲဖြစ်တဲ့အကြောင်းသူကပြောခဲ့တာပါ။အစိုးရတိုင်းကလူကုန်ကူးမှုတိုက်ဖြတ်ရေးကိုမဖြစ်မနေဆောင်ရွက်ကြရမှာဖြစ်ကြောင်းတန်အမတ်ဂျီကော့ဘက်ကပြောပါတယ်။ဒါပေမဲ့အဲဒီလိုအရေးတကြီးအမထုတ်ကြတဲ့အစိုးရတွေကများပါတယ်။နိုင်ငံပေါင်း23နိုင်ငံဟာ103အဆင့်မှရှိနေကြပြီးလူကုန်ကူးမှုပပျောက်ရေးအတွက်အနှိမ့်ဆုံးအဆင့်ကိုတောင်းမှအောင်မြင်အောင်မလုပ်နိုင်ကြပါဘူး။အဲ့ဒီနိုင်ငံတွေထဲမှာအီရန်နိုင်ငံလည်းပါဝင်ပါတယ်။အီရန်နိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါမကြမ်းလိင်ကုန်ကူးတာနဲ့အာရမအလုပ်စီခိုင်းတာတွေအတွက်လက်ပြောင်းလက်လွဲလုပ်ဖို့ဒါမှမဟုတ်လူကုန်ကူးမှုရဲ့အရင်အမြစ်အဖြစ်ရှိနေစေဖြစ်ကြောင်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုဥပဒေနဲ့အညီဆောင်ရွက်တဲ့ဆိုတဲ့သတင်းမျိုးလုံးဝမရှိပါဘူး။နောက်ပြီးအစိုးရအရာရှိတွေကိုယ်တိုင်ကစီးရီးယားမှာတိုက်ခိုက်ဖို့အာဖဂန်အမျိုးသားတွေကိုအတင်းကျပ်လူစုဆောင်းတာနဲ့အီရတ်နိုင်ငံထဲမှာကလေးစစ်သားတွေအုံပြုဖို့လူသစ်စုဖို့အတွက်စစ်သွေးချွာတွေကိုဗန်ဒါရေးထောက်ပံ့မှုအပါအဝင်လူကုန်ကူးမှုတွေမှာကြံရပါတွေဖြစ်နေကြသေးပါ။လိန်ကုန်ကူးခံရတဲ့အမျိုးသမီးတွေဟာအိမ်ထောင်ရေးဖောက်ပြန်မှုဆိုတဲ့ဆွဲချက်နဲ့တေတံကြခံနိုင်ရတဲ့အတွက်ကြောင့်လူကုန်ကူးခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုဆိုတာအလွန်ခက်ခဲကြောင်းကိုအစီရင်ခံစာမှာဖော်ပြထားပါတယ်။အစီရင်ခံစာကိုမိတ်ဆက်စကားပြောချိန်မှာနိုင်ငံခြားရေးဝန်ကြီး Rex Taylor ဆန်ကလူကုန်ကူးမှုဆိုတာဟာကျွန်တော်တို့ခေတ်မှာလူအခွင့်အရေးဆိုင်ရာကြေကွဲပွဲအကောင်းဆုံးအကြောင်းအရာပါပဲ။မိသားစုတွေတကွဲတပြားဖြစ်ရုံသာမကနိုင်ငံဖြတ်ကျော်ကျူးလွန်တဲ့တခြားရာဇဝတ်မှုတွေကိုအားပေးရလဲကြတဲ့အတွက်တရားဥပဒေစိုးမိုးရေးကိုလည်းပျက်စီးယိုယွင်းစေပါတယ်။နောက်ပြီးပြည်သူတွေအန္တရာယ်ကင်းဝေးဖို့နဲ့နိုင်ငံတော်လုံခြုံရေးကိုလည်းထိန်းချုပ်နေပါတယ်။အဆိုဆုံးကတော့ရာဇဝတ်မှုဟာလူသားတွေရဲ့လွတ်လပ်ခွင့်နဲ့ဂုဏ်သိက္ခာကိုလူရဲ့နှောက်ယှက်နေတာပဲဖြစ်ပါတယ်။ဒါကြောင့်လူတိုင်းလူတိုင်းအစိုးရတိုင်းအစိုးရတိုင်းကလူကုန်ကူးမှုအန္တရာယ်စိုးကိုအဆုံးသတ်ရေးအားထုတ်ကြိုးပမ်းကြရပါမယ်လို့ပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုးကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီး BOA ရဲ့အာဘိုးမဟုတ်ကြောင်းထပ်မံအသိပေးကြားလိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နန်းလောင်ကပြောပြမှာပါရှင
်။အာဖဂန်နစ္စတန်က IS စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တအူဟာအမေရိကန်လေကြောင်းတပ်ခတ်မှုတစ်ခုအတွင်းတိုက်ဆုံခဲ့ပြီးဖြစ်ပါရယ်။ဒါအပြင်ပြင်မထားတပ်ခတ်ခြင်းအတွင်းလွန်ခဲ့တဲ့လေလအတွင်းမှာဆိုရင်2ချိန်မြောက်နဲ့3နှစ်အတွင်း3ချိန်မြောက်တိုက်ဆုံလာဖြစ်ရပါ။အာဖဂန်ရှေ့မြောက်ပိုင်းကူနာပြည်နယ်က IS အဖွဲ့ရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းတပ်ခတ်မှုအတွင်းအဘူဆိုင်ယက်တိုက်ဆုံသွားတာလို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကတောက်ကြားနေမှာပြောတာပါ။အဲ့ဒီတပ်ခတ်မှုအတွင်းတခြား IS အဖွဲ့ဝင်တွေလည်းတိုက်ဆုံပါတယ်။သမရဒေါ်နယ်ထရမ့်ရဲ့တာကြီးဖြစ်သူနဲ့2016ခုနှစ်ဂျွန်လကတွေ့ဆုံပွဲမှာသူလဲပါတယ်လို့ရုရှားနယ်ဖွာအမေရိကန်နိုင်ငံသားဆွဲဆောင်စည်းရုံးသူတို့ကပြောလိုက်တာကြောင့်အဲ့ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးပြောဆိုရာတွေထဲမှာနောက်ထပ်အပြောင်းအလဲတစ်ခုထပ်ပေါ်လာပါတယ်။အဲ့ဒီလိုတွေ့ဆုံတာရွေးကောက်ပွဲမှာသမရဒေါ်နယ်ထရမ့်အသာစီးရရင်အထောက်အကူဖြစ်စေဖို့အတွက်လို့ပြောနေကြတာပါ။တွေ့ဆုံပွဲမှာသူပါတယ်ဆိုတာကိုရီနတ်အမစ်ရှင်းကတောက်ကြားနေမှာ AP သတင်းဌာနကိုအတည်ပြုပြောဆိုပါတယ်။သူဟာရုရှားထောက်လှမ်းရေးအဖွဲ့တွေနဲ့ဆက်ဆက်ရှိတယ်ဆိုပြီးဖော်ပြခံရတာဖြစ်ပြီးတော့သူကတော့အဲ့ဒါဟာနာမည်ဖြစ်တဲ့လို့ရောက်ဆိုပြီးတော့ပယ်ချပါရတယ်။သူဟာဆိုဗီယက်တပ်မြန်ထောက်လှမ်းရေးလုပ်ငန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ဆိုဗီယက်စစ်ဘက်အဖွဲ့တစ်ဖွဲ့မှတာဝန်ထမ်းခဲ့ပုံမဲ့တချို့အဖြစ်ဘယ်တော့မှစနစ်တကျတင်နာမတက်ခဲ့ဘူးလို့အမက်ရှင်းက AP သတင်းဌာနကိုပြောပါရတယ်။ တရုတ်အစိုးရတိုက်ခိုက်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုကွယ်လွန်သွားတာဟာတရုတ်နိုင်ငံအတွက်ရောတစ်ကမ္ဘာလုံးအတွက်ပါအလွန်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့အမေရိကန်လွှတ်တော်ရဲ့ပြည်ပရေးရာဆက်ကော်မတီဥက္ကဋ္ဌခရစ်စတိုဖာစမစ်ကတောက်ကြားနေ့ဂျာနာပွဲမှာပြောပါရယ်လူရှောင်ဘိုက2009ခုနှစ်မှာအကျဉ်းချခဲ့တာဟာတည်တံ့ချမှတ်လိုက်တယ်လို့ဖြစ်ပြီးသူ့ကွယ်လွန်မှုမှာတရုတ်နိုင်ငံရဲ့အခမ်းအနားကိုမမေ့သင့်ဘူးလို့စမစ်ကပြောပါရယ်အတိတ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ဘယ်နိုင်ငံကမှအကဲမဖြတ်သင့်ပေမဲ့လူရှောင်ဘိုကိုနှုတ်ဆက်ထားစေပြီးတည်ဆုံးခဲ့တဲ့ဒီပြည်မှုကတော့ကွန်မြူနတီတရုတ်ဆိုရအတွက်ဖျောက်ဖျောက်လို့မရပဲအမြဲဆွန့်ထင်နေတဲ့အမဲစစ်ဖြစ်ရှိနေတင်ပါတယ်လို့စမစ်ကပြောပါတယ်
ကျေးဇူးပါနန်းလောင်ရေသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကလေးမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ Kit Holmes ပါစနေနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOE ပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.